Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော့တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2023ခုနှစ်မေလ20ရက်နေ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24.51လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော့တာရှင်များရှင်လန်းချမ်းမြေချပါစေရှင်ဒီမှာတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ပြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေပဲသူပြောပြပေးပါပါရုရှားကကျူးကျော်စစ်ဆင်နွှဲနေတဲ့ယူကရိန်းကဘတ်မွန့်မြို့မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်မိုခါမုံတိုင်းတန်တဲ့ပြည်သူတွေအတွက်ကုလသမဂ္ဂကအကူအညီရစပေးနေချိန်မှာပဲဗြိတိန်ကမြန်မာကိုအကူအညီတိုးပေးဖို့ပြောကြားလိုက်ပါတယ်နျူကလ িয়ার တန်ခမ်းတဲ့ဂျပန်နိုင်ငံဟီရိုရှိမာမှာ G7 ဆက်မှုထိပ်သီး9နိုင်ငံညီလာခံကျင်းပနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားပါပါမတ်တင်ကြီးထိုင်
ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့မိုခါဆိုက်ကလုန်းမုန်တိုင်းတန်အသည့်မြန်မာနိုင်ငံကိုအကူအညီတွေပေးရင်ကုလသမဂ္ဂမှာတောက်ချန်ကြီးကဆွေးနွေးခဲ့ကြတဲ့အကြောင်းသတင်းပေးပို့ချက်ကိုအရင်ဆုံးနားဆင်ကြရပါမယ်ရှင်။သူတို့ကရေ UK
တာမကြီးဆိုရင်သူကကျွန်တော်တို့ကို information လဲပြောပါတယ်။သူတို့အနေနဲ့ဘလောက်ပဲအကူအညီနိုင်တာအခုထိလည်းဒေပေါ်မှာပဲပေါ့နော်ကား
တွေဒေါ်မေးစပယ်ဖြူပါရှင်မြတ်ခင်မအပြည့်ဆုံးတင်ပြပေးပါမယ်ဒီနောက်မှာတော့မြမရေပြင်းတဲ့ကိုတရားမဝင်ရောက်လာတဲ့နိုင်ငံခြားသားတွေကိုမြမအာဏာပိုင်တို့ကထိုင်းဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာစတဲ့သတင်းဖတ်ရှင်ကဏ္ဍတို့ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရေဆုံးတော့ဒေါခင်မျိုးသက်နဲ့အတူသတင်းတွေတင်ပြပါမယ်ရှင်
ယူကရိန်းနိုင်ငံအရှေ့ပိုင်းကဘတ်မွန်မြို့မှာတောက်ချာနေကတိုက်ပွဲတွေပြင်းထန်နေပြီးတော့ရုရှားဘက်ကနေကူးပြီးတော့တိုက်ပီးနေတဲ့ယက်ကနီပရီကိုဇင်ရဲ့ဦးဆောင်တဲ့ကျေးဇာတက်တွေပေါ်မှာယူကရိန်းတက်တွေကအသာစီးရနေတယ်လို့ယူကရိန်းဒုတိယကာကွယ်ဝင်ကြီးဟန်နာမီလာကပြောပါတယ်ဒီမြို့မှာရုရှားတက်တွေရှိနေသေးပေမဲ့တစ်မြို့လုံးကိုတော့ထိန်းချုပ်မထားနိုင်သေးပါဘူးလို့ပြောပါတယ်ဒီမျိုးတိုက်ပွဲတွေအတွင်းတေးကြီးပျက်စီးမှုတွေကြီးမာတယ်လို့နှစ်ဖက်စလုံးကဝန်ခံထားပါတယ်။တောက်ကြနေမှာပဲဂျပန်နိုင်ငံမှာ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ညီလာခံကိုတက်ရောက်နေတဲ့ American သမ္မတ Joe Biden ကယူကရိန်းကလေယာဉ်မှုတွေကို American ထုတ် F-16 jet တိုက်လေယာဉ်တွေပြန်တန်းနိုင်အောင်အတွက်လာမယ့်သတင်းပတ်တွေအတွင်းမှာပဲဥရောပမှာလေ့ကျင့်သင်တန်းပေးဖို့စဉ်းစားနေတယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာလည်း G7 ညီလာခံကိုလူကိုယ်တိုင်တက်ရောက်ဖို့အတွက်တနင်္လာနေ့မှာဂျပန်ကိုသွားအောင်မှာဖြစ်ပါတယ်။ဒါကမနစ်က February ရုရှားကျူးကျော်စစ်ဆခဲ့ခြင်းကစပြီးယူကရိန်းကလည်းအဝေးဆုံးနိုင်ငံရချခီးသွားတာလည်းဖြစ်ပါတယ်။ G7 ခေါင်းဆောင်တွေကရုရှားပေါ်ဒဏ်ခတ်ရေးယူမှုအစ်တွေချမှတ်ဖို့တောက်ကြနေမှာချပြခဲ့တာပါ။ခေါင်းဆောင်တွေကတကပိတ်ဆွေးနွေးပွဲပြီးထုတ်ပြန်တဲ့ကြေညာချက်မှာ G7 နိုင်ငံတွေရဲ့ယူကရိန်းကိုထောက်ခံပံ့ပိုးမှုကအပြောင်းလဲမရှိဘူးလို့ဖော်ပြထားပါတယ်။ရုရှားဆိုတာဟာယူကရိန်းကရှေးအဆောက်အုံတွေနဲ့လက်နက်ခရမ်းမီးကျောက်တွေကိုပြင်းထန်တိုက်ခိုက်မှုတွေတိုးလှုပ်လာနေတယ်လို့ယူကရိန်းစစ်ဖက်ထောက်လှမ်းရေးအကြီးအကဲကပြောပါတယ်
။အချမ်းသာဆုံးဒီမိုကရေစီနိုင်ငံ9နိုင်ငံပါဝင်တဲ့ G7 အဖွဲ့ခေါင်းဆောင်တွေဟာနျူကလ িয়ার ကင်းမဲ့တဲ့ကမ္ဘာကြီးအဖြစ်နျူကလ িয়ার ချင်းချောင်မှုကင်းဝေးဖို့ဂျပန်နိုင်ငံဟီရိုရှိမာမှာတောက်ချန်တွေကဂရိကဝတ်ပြုခဲ့ပါတယ်။ဟီရိုရှိမာမှာတောက်ချန်တွေကစတင်တဲ့ G7 ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာအမှုမြူပုံကြောင့်ပျက်စီးဆုံးရှုံးခဲ့ရတဲ့အထိတ်မှအဆောက်အုံတွေကိုလည်းအလေအပတ်တွားရောက်ခဲ့စဉ်ဂရိကဝတ်ပြုခဲ့တာပါ။အားလုံးရဲ့လုံခြုံရေးအတွက်နျူကလ িয়ার လက်နက်တွေကင်းစင်ပေးအောင်မြင်သောကမ္ဘာကြီးကိုဖန်တီးချဖို့အတွက်ခေါင်းဆောင်တွေကတိုက်တွန်းပါတယ်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့ G7 ခေါင်းဆောင်တွေဟာနျူကလ িয়ার ဘေးကလွတ်မြောက်လာသူတယောက်နဲ့တွေ့ဆုံခဲ့တယ်လို့ဒုတိယကမ္ဘာစစ်ကအမေရိကန်တပ်တွေရဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့တဲ့လူပေါင်း3,400အတွက်အထိတ်မှတ်နေရဖြစ်တဲ့ဂမ်ပါကူဒွန်မှာလွန်သူပန့်ကွေချပြီးဂါရဝပြုချပါတယ်ညူလန်နဲ့ဖြတ်သိမ်းရေးအပေါ်ပထမဆုံးအာရုံစိုက်လာတဲ့ G7 ခေါင်းဆောင်တွေရဲ့စာတမ်းမှာရုရှားရဲ့နျူကလ িয়ার လက်နက်ထင်းချုပ်ရေးစနစ်များကိုပြက်ပြားစေဖို့အတွက်တာဝန်မဲ့လှုပ်ဆောင်လာမှုဘယ်လာရုစ်မှာနျူကလ িয়ার လက်နက်တွေဖြန့်ကျက်ချထားရန်ရည်ရွယ်နေမှုနဲ့တရုတ်နိုင်ငံကသူ့ရဲ့နျူကလ িয়ার လက်နက်တွေကိုအရှိန်မြှင့်လှုပ်ဆောင်နေတာတွေကိုအဓိကထားဖော်ပြတာကိုတွေ့ရပါတယ်ဒီထိပ်သီးဆွေးနွေးပွဲမတိုင်ခင်ကလည်းကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်က G7 ခေါင်းဆောင်တွေကိုနျူကလ িয়ার လက်နက်အသုံးမပြုရေးမူဝါဒချမှတ်ရေးနဲ့နျူကလ িয়ার လက်နက်နိုင်ငံတွေကဘယ်အခြေအနေမျိုးမှမစိုးသူတို့ရဲ့လက်နက်တွေအသုံးပြုမှာမဟုတ်ကြောင်းကြေညာပေးဖို့ G7 ခေါင်းဆောင်တွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်
ယူကရိန်းကကောက်ပဲသီးနှံတွေကိုပင်လယ်နဲ့စစ်ကမ်းတွေကနေတဆင့်တင်ပို့ခွင့်ပြုတဲ့သဘောတူညီချက်အရကောက်ပဲသီးနှံတင်ပို့မှုကိုပြန်လည်ပြီးစတင်နေပြီလို့ကုလသမဂ္ဂကတောက်ကြနေမှာပြောပါတယ်ဒီသဘောတူညီချက်နဲ့ကောက်ပဲသီးနှံတွေတင်ပို့နိုင်အောင်ပအဝင်လှုပ်ဆောင်နေတဲ့ GCC ပူးတဲဆောင်ရွက်မှုအဖွဲ့ကနောက်ထပ်သင်္ဘောအသစ်6ဆင်းကိုပါမှတ်တမ်းပုံတင်ခဲ့တယ်လို့ကုလသမဂ္ဂတွင်မှုချုပ်ယုံလက်ထောက်ပြောခွင့်ရစတက်ဖနီထရမ်ပလီကတောက်ကြနေမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ကောက်ပဲတိနံတွင်တင်ဆောင်ထားတဲ့တင်မော3ဆင်းကတော့အခုလုံလောဆယ်မှာတူရကီနိုင်ငံအစ္စတန်ဘူးမြို့မှာစစ်ဆေးခံမှုလုပ်နေပြီဖြစ်ပါတယ်။အစ္စတန်ဘူးမှာအခြေစိုက်တဲ့ GCC အဖွဲ့မှာရုရှား၊ယူကရိန်းကုလသမဂ္ဂနဲ့တူရကီနိုင်ငံတွေပါဝင်ပြီးတော့ဒီအဖွဲ့အကြီးကျယ်မှုနဲ့ဆောင်ရွက်တဲ့ပင်လယ်နဲ့ဒေသအကောက်နှံတင်ပို့ခွင့်သဘောတူညီချက်ကိုမနစ်ကဇူလိုင်မှာစတင်ခဲ့တာဖြစ်ပါတယ်။ဒီပင်လယ်နဲ့ဒေသကောက်ပဲတိနံရဲ့တင်ပို့ရေးအစီအစဉ်ဟာကမ္ဘာတလောအထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေဆန္ဒရိုက်ခံမလုံလောက်မှုကိုဖြစ်တင်းနိုင်မှုအတွက်လှုံ့ဆော်တာဖြစ်ပါတယ်။ဒီစီဇန်ကိုကုလသမဂ္ဂနဲ့တူရကီတို့ကဂျာဝင်ဆောင်ရွက်ပေးနေတာဖြစ်ပြီးဒီသဘောတူညီချက်ကိုဇူလိုင်22ရက်မှာလက်မှတ်ရေးထိုးခဲ့တဲ့ကစပြီးပင်လယ်နဲ့ထက်ကစစ်တပ်ကန်း3ခုကနေယူကရိန်းရဲ့ကောက်ပဲတိနယ်မက်ထရစ်တန်ချိန်ပေါင်းတန်း30ကျော်ကိုကမ္ဘာတလောကိုတင်ပို့ပေးနိုင်ခဲ့တာဖြစ်ပါတယ်။အာဖရိကတိုက်ကနိုင်ငံတွေအရှိအလယ်ပိုင်းဒေသနဲ့အာရှဒေသတချို့ဟာပင်လယ်နဲ့ဒေသကလာတဲ့ဘာလီဂျုံဟင်းရွက်စီနဲ့တခြားစားတောက်ကုန်တွေပေါ်မှာအားထားနေရတာလည်းဖြစ်ပါတယ်
။အရှတ်တိုင်အလဲပိုင်းကနိုင်ငံတွေဖွံ့ဖြိုးတိုးတက်မှုအားကောင်းစေဖို့အတွက်တရုတ်နိုင်ငံကထောက်ပံ့ငွေစုစုပေါင်းဒေါ်လာ 3.8 ဘီလီယံပံ့ပိုးပေးမယ်လို့တရုတ်သမ္မတရှီချင်းပင်ကတောက်ချန်နေမှာပြောပါတယ်။တရုတ်နိုင်ငံဟာသမိုင်းဝင်ပိုလန်မှမြို့တော်ရှမ်းမှာအရှတ်အလဲပိုင်းရှိမိတ်ဖက်နိုင်ငံတွေနဲ့နှစ်ရက်ကြာတရုတ်အရှတ်အလဲပိုင်းထိပ်သီးစီဝေးပွဲကျင်းပနေတာမှာတရုတ်သမ္မတရှီချင်းပင်ကပြောဆိုတာဖြစ်ပါတယ်တရုတ်နိုင်ငံဟာအာရှအလဲပိုင်းနိုင်ငံတွေဖြစ်တဲ့ကာဇက်စတန်၊ကာဂျစ်စတန်၊တာဂျီကစ္စတန်၊တာမစ်နစ်စတန်၊ဥစ်ဘက်ကစ္စတန်တို့နဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမဟာဗျူဟာတွေကိုညှိနှိုင်းဆောင်ရွက်ကြဖို့အစင်းသင့်ဖြစ်နေပြီလို့တရုတ်သမ္မတကပြောပါတယ်ဒါအပြင်ပြည်ရင်းရေးမှာဝင်ရောက်ဆွတ်ဖက်ဖို့ပြည်ပကကြိုးပမ်းမှုတွေသွေးထိုးလုံဆော်မှုတွေအကြမ်းဖက်ဝါဒခွဲထွက်ရေးအစွန်းရောက်ဝါဒတွေကိုလည်းလက်မခံဘဲတွန်းလှန်ချဖို့တရုတ်သမ္မတကတိုက်တွန်းပါတယ်။တရုတ်နဲ့အာရှလဲပိုင်းဒေသတွင်းကုန်သွယ်မှုဟာ2022ခုနှစ်မှာဒေါ်လာ80ဘီလီယံအထိရှိခဲ့ပါတယ်။ဒီထဲမှာတရုတ်နဲ့ရေနံချွေဝါတဲ့ကာဇက်စတန်နိုင်ငံတွေကြားမှာဒေါ်လာ31ဘီလီယံရှိပါတယ်။ဥစ်ဘက်ကစ္စတန်၊တာဂျီကစ္စတန်နဲ့ကာဂျစ်စတန်နိုင်ငံတွေကိုဖြတ်တန်းစီးဆင်းနေတဲ့တာမစ်နစ်စတန်ကသဘာဝဓာတ်ငွေပိုက်လိုင်းကိုလည်းအရှိန်မြင့်တိဆောက်သွားမယ်လို့တရုတ်သမ္မတကကြေပြုခဲ့ပါတယ်ရှင်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ညင်နေပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မောခါဆိုက်ကလုန်းမုန်တိုင်းရဲ့ဒဏ်ကိုခံရသူတွေအတွက်ကုလသမဂ္ဂကအရေးပေါ်ဆန္ဒရိက္ခာအကူအညီတွေကိုဖြန့်ဖြူးပေးနိုင်ခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ယုံလက်ထောက်ပြောခွင့်ရစတက်ဖနီထရမ်ပလီကတောက်ကြတဲ့ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
In the past 2 days, the World Food Program has delivered emergency food assistance.
ဒီကနေ့အတွင်းမှာကုလသမဂ္ဂဆန္ဒရိက္ခာအစီအစဉ် WFP ကရခိုင်ပြည်နယ်စစ်တွေကမုံတိုင်းရှောင်စခန်းတွေမှာလာရောက်ခုတ်လုံနေတဲ့ဒုက္ခသည်6000လောက်အတွက်အရေးပေါ်လိုအပ်တဲ့ဆန္ဒရိက္ခာတွေကိုဖြန့်ဖြူးပေးနိုင်ခဲ့တယ်လို့ပြောသွားတာပါ။မုံတိုင်းရှောင်ပျက်စီးကုန်တာတွေကိုမုံမကြခင်အပြင်းထန်ပြန်ပြင်းနေကြတဲ့ရခိုင်ပြည်နယ်ဒေသခံတွေအတွက်လူသားဆန္ဒမှုအကူအညီတချို့ကိုလည်းစပေးနိုင်ပြီလို့ပြောပါတယ်။အမိုးကာပျက်စီးလို့အရေးတကြီးလိုအပ်တာတွေမလုံလောက်တဲ့အပြင်ဈေးတွေတိတ်ကြီးနေတဲ့အတွက်မုံတိုင်းတန်ခမ်းတဲ့နေရာတွေကိုပြင်ဆင်ဆောက်လုပ်ရမှာအဟန့်အတားတွေဖြစ်နေတယ်လို့ပြောပါတယ်။မုံတိုင်းတန်ရှောင်မှုဆောက်ထားတဲ့စခန်းတွေဖုန်ကြီးကျောင်းဝင်းတွေစီကိုခိုလုံဖို့အခုတတိလာနေသူတွေရှိနေသေးပဲလို့လည်းပြောပါတယ်။ကုလသမဂ္ဂဖော်ရရာတချို့ဒေတာတွေမှာမုံတိုင်းတင်ဒုက္ခသည်တွေအတွက်နားခိုစရာရအောင်လှုပ်ပေးနိုင်ခဲ့တယ်လို့တချို့ဒေတာတွေမှာလောင်စာစီကိုဖြန့်ဖြူးပေးနိုင်ခဲ့တယ်လို့ပြောပါတယ်။တချို့နေရာတွေမှာတော့လူနာတွေရှိရာနေရာတွေကိုရွေရှားဆေးအဖွဲ့လေးတွေနဲ့တွားရောက်ပြီးကုသမှုပေးနိုင်ပေမဲ့တခြားကျန်းမာရေးစောင့်ရှောက်မှုတွေရေတန့်ရဖို့အပေါ်အရေးပေါ်လှုပ်ဆောင်ပေးရမှာလေအများကြီးကြံ့နေသေးတယ်လို့ပြောပါတယ်။ကုလသမဂ္ဂနဲ့မိဖက်အဖွဲ့တွေဟာဒေတာနဲ့လိုအပ်သူတွေအတွက်အကူအညီတွေကိုကြဲကြဲပြန့်ပြန့်ပေးနိုင်ဖို့အတွက်အာဏာပိုင်တွေရှိကခွင့်ပြုချက်ကိုစောင့်ဆိုင်းဆဲပဲလို့လည်းကုလသမဂ္ဂကပြောပါတယ်
မြန်မာနိုင်ငံကဆိုင်ကလုန်းမိုခာမုန်တိုင်းတံခံရတဲ့လူမှုအတိုက်အဝန်းတွေကိုကူညီပံ့ပိုးဖို့အတွက် UK နိုင်ငံကနေဦးအရေးပေါ်တုံ့ပြန်မှုရန်ပုံငွေဒေါ်လာ 1.5 သန်းကိုကြေညာပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုလည်းအခုထက်ပိုပြီးထည့်ဝင်ချဖို့တိုက်တွန်းလိုက်ပါတယ်။မေလ19ရက်တောက်ချန်ကြီးမှာကျင်းပတဲ့မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့အလို့သဘောတကပိတ်ဆွေးနွေးပွဲမှာ UK နိုင်ငံကအခုလိုကြေညာပြီးအခုအညီတွေပိုပေးချဖို့လည်းတိုက်တွန်းတောင်းဆိုလိုက်တာပါ။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအရက်သားတွေအတွက်တည်ဆုံးမှုအများဆုံးနေရာတွေထဲကတစ်ခုဖြစ်ပြီးနောက်ထပ်အကြက်တဲတစ်ခုဖြစ်တဲ့ဆိုက်ကလုန်းမိုခာဒဏ်ကိုလည်းခံခဲ့ရတဲ့အတွက်အကူအညီတွေလွတ်နေသူတွေကိုအတားအဆီးကင်းမဲ့တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေအပြည့်အဝပေးနိုင်ဖို့ကုလသမဂ္ဂဆိုင်ရာဗြိတိန်အမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဘာဘရာဝူဒ်ဝတ်ကလည်းတောင်းဆိုထားပါတယ်ရှင
်2029ခုနှစ်ရောက်ရင်လကမ္ဘာပေါ်ကိုလူသားတွေဆင်းသက်နိုင်မယ်Artemis 5 keys အတွက်အာဂတယန်တိဆောက်ခွင့်ကိုအမေဇုန်တထေးကြီး Jeff Bezos ပိုင်ဆိုင်တဲ့ Blue Origin ကုမ္ပဏီကို NASA ကလုပ်ပိုင်ခွင့်ပေးလိုက်ပါတယ်။ဒါအာဂတယန်မှုတွေလပေါ်ဆင်းသက်နိုင်မယ်အာဂတယန်တိဆောက်ဖို့အတွက် Blue Origin ရဲ့ဒုတိယဂျိုးပန်းမှုဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းက Elon Musk ပိုင်ဆိုင်တဲ့ SpaceX ကုမ္ပဏီက NASA ကတိဆောက်ခွင့်ပေးလိုက်တဲ့အတွက် Artemis 3နဲ့4ယန်တွေကိုသူတို့ကတိဆောက်ပေးနိုင်ခဲ့တာလည်းဖြစ်ပါတယ်။
အင်ဒီယားနာဂျုံစ်ရုပ်ရှင်ဂါထွဲတွေကိုစွန့်စားဇက်ကားတွေကြိုက်သူတွေမှတ်မိချမယ်ထင်ပါတယ်။ကဘာကျော်ကန့်ရုပ်ရှင်ပွဲတော်မှာလွန်ခဲ့တဲ့15နှစ်ကပြသခဲ့ပြီးဒီနှစ်ပွဲမှာဇက်ကားတင်နဲ့ပြန်ရောက်လာခဲ့တာပါ။အင်ဒီယားနာဂျုံစ်ရုပ်ရှင်ဂါက1980ခုနှစ်မှာပထမဆုံးဇက်ကားထွက်တာဖြစ်ပြီးရုပ်ရှင်ဂါ၄ဂါထွက်ပြေးတာမှာနောက်ဆုံးတစ်ဂါအင်ဒီယားနာဂျုံစ် and the Kingdom of the Crystal Skull အင်ဒီယားနာဂျုံစ်နဲ့တလင်းအယိုးကောင်ရုပ်ရှင်ဂါက2008မှာပြသွားတာဖြစ်ပါတယ်။86ချိန်မြောက်Kent ရုပ်ရှင်ပွဲတော်အတွင်း2023မေလ18ရက်နေ့မှာပြသခဲ့တာဖြစ်ပြီး Indiana Jones and the Dial of Dynasty Indiana Jones နဲ့ Kanchama ဆက်ဝိုင်းရုပ်ရှင်ကမှလည်းထုံးစံတိုင်းမင်းသားကြီး Harrison Ford တယုတ်ဆောင်ထားပါတယ်အသက်80ရှိပြီဖြစ်တဲ့မင်းသားကြီး Harrison Ford ရဲ့အနုပညာဆွမ်းဆောင်မှုတွေကိုလည်းတသက်တာဂုဏ်ပြုစုချီးမြှင့်ခဲ့ကြပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်အရေးပေါ်လူနေတဲ့မိုခာဆိုက်ကလုန်းဘေးတင်ရခိုင်ပြည်နယ်တဲ့ခါအကူအညီပေးရတွေကိုစစ်ကောင်စီကိုပေးတာမျိုးမဟုတ်ဘဲအာဆီယံဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးဗဟိုဌာန AHA စင်တာစီကတဆင့်သွားတာမျိုးမဟုတ်ဘဲအောက်ခြေကအရက်ဖက်လူအဖွဲ့အစည်းတွေစီတိုက်ရိုက်သွားဖို့လုံခြုံရေးကောင်စီကိုမြန်မာလူမှုအဖွဲ့ကိုစားပြုတယောက်သူတွေကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့အစည်းအဝေးတက်လာတဲ့နိုင်ငံတွေရဲ့တုံ့ပြန်ပုံတွေကအခုညင်ပေးရမှာပဲဖြစ်ဖြစ်မြန်မာအရေးဖြည့်ရှင်းတာမှာပဲဖြစ်ဖြစ်ဒေတာရင်းအဖွဲ့အာဆီယံကတဆင့်ဖြည့်ရှင်းပြီးစစ်ကောင်ဆောင်နဲ့သဘောတူထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ကိုးကားပြောဆိုနေတာတွေကစိတ်ပျက်စရာဖြစ်လို့ဒါကိုပြင်းပြင်းထန်ထန်ထောက်ပြပြောဆိုခဲ့တယ်လို့တယောက်ခဲ့သူနောက်တူဖြစ်တဲ့လူခွင့်ရလှုပ်ရှားသူဒေါ်ဝေဝေနုက VOA ကိုပြောပါတယ်။ကိုငိမ့်ချန်အေးဆက်ပြီးတော့တင်ပြပါမယ်ရှင်
။ UK နိုင်ငံကဥဆောက်ခေါ်ယူခဲ့တဲ့လုံခြုံရေးကောင်စီအလို့သဘောအစည်းအဝေးမှာလက်ရှိဖြစ်နေတဲ့မြန်မာနိုင်ငံကနိုင်ငံရေးအကျပ်တဲနဲ့လူသားချင်းဆိုင်ရာအကူအညီတွေအရေးပေါ်လိုအပ်နေတာအလုံးကဆက်နသိမ့်မှုနောက်ဆက်တွဲအကျိုးဆက်တွေဖြစ်ကြောင်းနဲ့အကူအညီမပေးရင်မရတဲ့အလွန်ကိုစိုးရတဲ့အခြေအနေမျိုးဆိုတာကိုတက်ရောက်တဲ့နိုင်ငံအများစုကလက်ခံကြောင်းမြန်မာအရက်ဖက်အဖွဲ့ကိုစားပြုတက်ရောက်ခွင့်ရသူနှူးကပြောပါတယ်။ဒါပေမဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တရုတ်နဲ့ရုရှားနိုင်ငံတွေကတော့အကူအညီပေးရမှာအချုပ်ချာအာဏာမထိပါဖို့နဲ့ပြည်တွင်းရေးမဆွတ်ဖက်ဖို့ကိစ္စတွေထက်ပြောပြီးဂျန်နက်နိုင်ငံအားလုံးကတော့မြမအရေးကိုဝိုင်းဝန်းပူးပေါင်းဖြေရှင်းဖို့အရေးတကြီးလိုနေကြောင်းတညီတညွတ်ထဲပြောကြတယ်ဆိုရတယ်။ဒါ့အပြင်နိုင်ငံတကာစင်မြမအရေးပါတဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့အခုလိုမြေပြင်ကအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အတန်ကိုမကြာခဏနားထောင်ဖို့လိုကြောင်းတက်ရောက်တဲ့နိုင်ငံတွေကအလေးထားပြောသွားတာကအရေးကြီးပြီးအပြုသဘောဆောင်နေလို့မြမပြည်တွင်းကအကူအညီပေးရေးလူမှုအဖွဲ့တွေကိုစားဒီအစည်းအဝေးတက်ရောက်စကားပြောခဲ့တဲ့လူခွေးရေးလှုပ်ရှားသူဒေါ်မစ်ဘယ်ဖြူက VOA ကိုပြောပါတယ
်သူတို့ပြန် UK တာမကြီးဆိုရယ်သူကကျွန်တော်တို့ကို in person လဲပြောပါတယ်သူတို့အနေနဲ့ဘလောက်ပဲအကူအညီနိုင်တာအခုချိန်လဲ day ပေါ်မှာပဲပေါ့နော်စကားတွေပဲစာရွက်ပေါ်မှာပဲစကားတွေပြောနေရတဲ့ဥစ္စာကိုသူတို့လဲတကယ်ပဲအဲစိတ်မကောင်းပါဘူးပေါ့ဒီထက်ပိုပြီးတော့ထိရောက်တဲ့အကူအညီပံ့ပိုးမှုတွေဖြစ်လာအောင်သူတို့လဲအတတ်နိုင်ဆုံးစူးစမ်းနေပါတယ်ဆိုတာမျိုးတော့ပြောသွားပါတယ်ပေါ့နော်
အခုအရေးပေါ်လုံနေတဲ့မိုခါဆိုက်ကလုန်းပေးသင့်အခိုင်ပြည်နယ်တွေကအကူအညီပေးရတွေကိုစစ်ကောင်စီကိုပေးတာမျိုးမဟုတ်ဘဲတခါအာဟာစင်တာလို့ခေါ်တဲ့အာဆီယံဘေးအန္တရာယ်စီမံခန့်ခွဲမှုလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးဘုတ်ဌာနစီကတဆင့်သွားတာမျိုးမဟုတ်ဘဲအောက်ခြေကရပ်ဖက်လူအဖွဲ့ CDC တိုက်ရိုက်သွားဖို့လုံခြုံရေးကောင်စီကိုမြန်မာလူမှုကိုစားပြုတယောက်သူတွေကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့အစည်းအဝေးတယောက်တဲ့နိုင်ငံတွေရဲ့တုံ့ပြန်ပုံတွေကအကူအညီပေးရမှာပဲဖြစ်ဖြစ်မြန်မာအရေးဖြေရှင်းရမှာပဲဖြစ်ဖြစ်ဒေသတိုင်းအဖွဲ့အာဆီယံကတဆင့်ဖြေရှင်းပြီးဘုံသဘောတူချက်၅ချက်ကိုဆက်လက်ကိုးကားပြောဆိုနေတာတွေကစိတ်ပျက်စရာဖြစ်လို့ဒါကိုပြင်းပြင်းထန်ထန်ထောက်ပြပြောဆိုခဲ့တယ်လို့တက်ရောက်ခဲ့သူနောက်တူဖြစ်တဲ့လူခွေလှရှားသူဒေါ်ဝေနုက VOA ကိုပြောပါတယ
်ဆိုရေကုန်ရအပြည့်ပြောမယ်ဆိုလို့ရှိရင်မြန်မာပြည်ရဲ့ဒီပြိပခါဒစုံလုံးကိုကျင်းပတဲ့အခါမှာသူရဲ့ကျင်းကပ်မှုကအခုရှိအာဆီယံကိုဘယ်လိုပြုနေရတွေ့ရတယ်ပေါ့နော်ဆိုတော့အခါကျတော့သိပြောတော့အယားမှုမရှိဘူးသို့တော့ဒီလိုစည်းဝေးကြောင်းမှုလို့ကျွန်တော်တို့ကဒီနိုင်ငံတွေကနေပြီးတော့တူးချင်းစီနိုင်ငံတစ်ခုချင်းစီကနေပြီးတော့ပို့ပြီးတော့မှအခုပုံတိုင်းပဲဟိုနိုင်ပြီးတင်ထားတဲ့ပြည်သူတွေအတွက်ကုညီကျေစေရေးရောက်လာနိုင်မယ်လို့ကျွန်တော်ပြောနေတယ်ဒီဒီအောက်ချီမှာရှိရဖွဲ့စည်းတွေကနေတစ်ဆင့်ရောက်လာဖို့လဲအဲရောက်လာနိုင်တယ်ပေါ့နော်ရောက်လာဖို့လဲပြောနေတယ်အဲ့ဒါတော့အဲဖြစ်နိုင်ခြင်းရှိဆုံးပေါ့နော်အဲနောက်တစ်ခုကတော့ဒီဟိုမှာရခိုင်မှာဆိုလို့ရှိရင်ခုလိုမျိုးပိတ်ပြမှုတွေတဖြည်းဖြည်းရော့သွားပြီးတော့ခုရေတွေကိုစားတော့တွေလုံနေရပြီ
အာဆီယံကိုဥတည်နေတဲ့စဉ်းစားပုံကအလုံးမဖြစ်တာကိုဒေါ်မေစပယ်ဖြူကလည်းသဘောတူပြီးဒါကိုနိုင်ငံတကာကအချိန်ချင်းပြန်လည်ညှို့ဆုံနေတာတွေကဝမ်းနည်းစရာဖြစ်လို့အခုလုံခြုံရေးကောင်စီအစည်းအဝေးမှာဒါကိုထောက်ပြခဲ့တယ်လို့ဆိုပါတယ်
။စကားဆောက်ကိုမပယ်ရှားမချင်းဒီပဿနာတွေဟာမပြေလည်နိုင်ဘူးဆိုတာကိုသူတို့မသိရလည်းမဟုတ်သေးတယ်။သိရတာနဲ့ဒီအာဆီယံဒေသအတွင်းမှာပဲဖြည့်ရှင်းဖို့အာဆီယံ5 5 consensus ကိုပဲအားလုံးနှီးပါကကျွန်မ channel ဖဲ့မပြောတဲ့နိုင်ငံတော်မရှိသလောက်ပါပဲအားလုံးကကြီးဟာဟုတ်ပဲအဲ့တော့ဒါပေမဲ့ကနေဒါပေါ့နော်ကနေဒါကဆပြောတာတော်တော်လေးကောင်းတယ်ပြောမယ်ဆိုရင်ဒါဆကဒါကိုလက်လက်မခံထားဘူးအတူအကောင့်ထဲပေါ်ပါမယ်လို့လည်းတတိကိုလည်းပြုတ်ထားဘူးပေါ့အဲ့တော့ဒါဟိုပဲပြန်ပြန်ပြီးတော့ညှိုးနေတဲ့ဥစ္စာကလည်းဟောဘာမှချိရောက်တဲ့ဘယ်လိုခေါ် outcome ကိုမရနိုင်ဘူးဆိုတာမျိုးကိုလည်းဆွေးနွေးတဲ့နိုင်ငံတွေလည်းတော့ရှိပါတယ်ပေါ့နော်
လူသားချင်းစာနာမှုအကူအညီတွေကိုစစ်ကောင်စီကနိုင်ငံရေးအရမျက်မထုတ်နိုင်ဖို့နိုင်ငံရေးလက်နက်အဖြစ်အသုံးမချနိုင်ဖို့လဲဒီအစည်းအဝေးမှာတင်ပြခဲ့ပြီးပြည်သူတွေရဲ့ဘေးဒုက္ခကနေတရားမဝင်တဲ့စစ်ကောင်စီကတရားဝင်မှုရအောင်ကြိုးစားနေကြောင်းတယောက်သူတွေကထောက်ပြခဲ့တယ်ဆိုပါတယ်ဒီအစည်းအဝေးကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းလဲတယောက်မင်းကွန်းပြောခဲ့ပြီးဘေးသင့်တဲ့ပြည်သူတွေအကူအညီတွေမရတာမလုံလောက်တာအပြင်လူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိတွားရောက်ကူညီနိုင်ရေးတွေတင်ပြတောင်းဆိုခဲ့ပါတယ်စစ်တပ်ကအခြေခံလူအခွင့်အရေးကိုတော့လုံးဝလေးစားလိုက်နိုင်မှုမရှိလို့နိုင်ငံတကာအတိုင်းအဝိုင်းကမတားမချင်းအကူအညီတွေကိုပိတ်ဆို့တာပြည်သူကိုဖိနှိပ်တပ်ဖြတ်တာတွေဆက်လုပ်နေမှာပဲဆိုပြီးမြန်မာအမြဲတမ်းကိုယ်စားလှယ်ကထောက်ပြခဲ့ပြီးစစ်တပ်ဘောလက်နက်မယောင်းချရေးနဲ့နိုင်ငံတကာရာဇဝတ်ခုံရိုးတင်ရေးတွေကိုလုံခြုံရေးကောင်စီအနေနဲ့အရေးယူဆောင်ရွက်ပေးဖို့တိုက်တွန်းခဲ့ပါတယ်ဒီအစည်းအဝေးကိုကမခရလုပ်ခဲ့တဲ့ UK နိုင်ငံကတော့မြန်မာပြည်သူတွေကိုတိုးမြှင့်အကူအညီပေးဖို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပြီးရေးပေါ်ကူညီရေးကနဦးစင်ဒေါ်လာ 1.5 သန်းမှတ်တည်ခဲ့ပါတယ်ဒီထဲကတဝက်ကိုမိဖက်အဖွဲ့တွေကတဆင့်မောခမုံတိုင်းတဲ့ပြည်သူတွေအတွက်ရေးပေါ်ရေးတန်ရှင်းနဲ့ကျမရေးဆိုင်ရာအကူအညီတွေပေးမှာဖြစ်ပြီးကျန်တဲ့ရန်မုံငွေတွေကတချို့ကိုကုလအဖွဲ့စီးတွေနဲ့ရေးပေါ်အခြေအနေသုံးဖို့အပြင်ချင်းစကိုင်းမကွေးတိုင်းတွေကနေရစွန့်ခွာပြည်သူတွေရေးပေးတဲ့ပြည်သူတွေအတွက်သုံးမှာဖြစ်တယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ
ကုလလုံချွင်းကောင်စီနဲ့နိုင်ငံတကာအနေနဲ့မြန်မာရေဖြည့်ရှင်းဖို့နဲ့လူသားချင်းစာနာမှုအကူအညီပေးရေးတွေမှာအာဆီယံကိုဗဟုပြုစဉ်းစားနေတာတွေကလူလူကိုအကျိုးမပြုပဲလက်တွေအလုံးမဖြစ်လို့စိတ်ပျက်ကြောင် UK နိုင်ငံဦးဆောင်ချစ်ပတ်တဲ့လုံချွင်းကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာရပ်ဖက်အဖွဲ့အစည်းကိုစားပြုသူတွေတက်ရောက်တဲ့မေလ19ရက်ကုလသမဂ္ဂရုံးချုပ်ကအလို့သဘောဆွေးနွေးပွဲမှာမြန်မာလူအခွင့်ရေးလှုပ်ရှားသူတွေကဝေဖန်လိုက်တာဖြစ်ပါတယ်ဆိုက်ကလုန်းမိုခါပြည့်ရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအခြေအနေနဲ့ပတ်သက်ပြီးကိုငင်းချန်ဤသတင်းပေးပို့တင်ပြခဲ့တာဖြစ်ပါတယ်အခုတော့ထိုင်းဘက်ကသတင်းတပုတ်ဆက်ပါမယ်ရှင်အေဘီလာတို့ကမြန်မာနိုင်ငံရေပြင်နယ်နိမိတ်ထဲကိုထိုင်းအပျော်စီးလှေတစင်းနဲ့ကျူးကျော်ဝင်ရောက်လာမှုနဲ့မြန်မာအနာပိုင်တွေဖမ်းဆီးထားတဲ့ထိုင်းနဲ့နိုင်ငံခြားသား14ဦးကိုမြန်မာဘက်ကဒဏ်ကြေးဆောင်ခိုင်းပြီးတော့ပြန်လွှတ်ပေးလိုက်ပါတယ်ဒီအကြောင်းမအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံကော့တောင်းနဲ့ထိုင်းနိုင်ငံရနောင်းနယ်ဇက်ကနေပင်လယ်ထဲကိုထွက်လာတဲ့အပျော်စီးလေတစ်စင်းဟာအေဘီလာထဲမှာမြန်မာရေပိုင်နက်ထဲကိုနေကျော်ဝင်ရောက်ခဲ့တာကြောင့်မြန်မာရေတပ်ကဖမ်းဆီးခဲ့ပါတယ်ဒီလေပေါ်မှာပါသွားတဲ့ထိုင်းနဲ့နိုင်ငံခြားသား14ဦးကိုမြန်မာဘက်ကဖမ်းဆီးထားပြီးမေလ19ရက်နေ့မှာပြန်လွှတ်ပေးခဲ့ပါတယ်။ နိုင်ငံနယ်စပ်ကော်မတီချင်းညှိနှိုင်းပြီးထိုင်းအာဏာပိုင်တွေလက်ကိုလွှဲပြောင်းပေးလိုက်တာဖြစ်တယ်ဆိုပြီးကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလုံသမားအရင်းမြစ်စင်တာ MWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
အာပြောပစားလေပေါ့လေတိုင်းကနေကျွန်တော်ကုမ္ပဏီကသူတို့ကုမ္ပဏီရှိတယ်ငါးနှစ်ထွက်တာငါးနှစ်ထွက်နေရင်လည်းမြန်မာရေပိုင်ထဲရောက်လာတာရေပိုင်ထဲရောက်လာတော့ရေပိုင်နဲ့ချုပ်လို့မူတယ်မြန်မာရေတက်ကဖမ်းလိုက်တာအဲဖမ်းပြီးတာမှအခုကဒီနိုင်ငံဟိုနေဆက်ကော်မတီရှိတယ်ကော်မတီနဲ့ညီနိုင်ဆွေးနွေးတဲ့ချိန်မှာသူတို့ကအဲ့ဒါဒီနိုင်ငံခြားသားရှိရောက်ပါတယ်ကျန်တာထိုင်းမြန်မာလေသားလေးပါတယ်လေးရောက်လာမှသိပါတယ်အလုံး16ရောက်ပြီးတော့ခုခိုင်ရ6ရောက်နိုင်ငံခြားသား6ရောက်14ရောက်မြန်မာ4ရောက်ဒီဘောနာတရားရေးဟောတံငွေချအောက်ရပြီးတာနဲ့တို့ကဒီလူတွေလွှဲတောင်းပေးတာခင်ဗျာဒီနေ့
တမင်ယူရပြီးမြမရေပြင်နန်းမိတ်ထဲဝင်ရောက်တာမဟုတ်တဲ့အတွက်ဒဏ်ကြေးပေးဆောင်ပြီးပြန်လွတ်ပေးခဲ့တာဖြစ်တယ်လို့လည်းပြောပါတယ
်တကယ်ပဲဒီယူရချစ်ချစ်ရှိပြီးတော့လာတာတော့မဟုတ်ပါဘူးအဲအဲ့လိုမျိုးမမများနေရင်းနဲ့ဒီပိနေကျူးလုံးဝင်လာတာခင်ဗျာ
ထိုင်းဘက်ကနေကြုံဝင်ရောက်လာလို့ဖမ်းဆီးခံရသူတွေကိုတော့မြန်မာတရားရုံးကတဦးကိုကြံ့ငွေ3သိန်းဒဏ်ကြေးအဖြစ်ချမှတ်ခဲ့ပါတယ်အခုလိုမျိုးပြန်လွတ်ပေးခဲ့တာဟာကော့တောင်းမြို့လာဝကလူဝင်မှုကြီးကြပ်ရေးရုံးမှာနှစ်နိုင်ငံအာဏာပိုင်တွေကနေကြားကော်မတီအစည်းအဝေးပွဲပြုလုပ်ပြီးမြန်မာဘက်ကအခုလိုပြန်လွတ်ပေးခဲ့တာဖြစ်ပါတယ်မြန်မာဘက်ကပြန်လွတ်ပေးသူတွေဟာစင်ကာပူမလေးရှားနဲ့လေဝင်တန်းထိုင်းနိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းအာဏာပိုင်တွေကထုတ်ပြန်ပါတယ်ပြန်လည်လွတ်မြောက်လာသူတွေဟာအပျော်စီးဆက်လီနဲ့ရနောင်းပင်လယ်ပြင်မှာတောင်းနေရင်မြန်မာရေပိုင်နဲ့အတွင်းပိုင်းကိုရောက်ရှိသွားခဲ့တာပါမေလ19ရက်နေ့ကနေကြားကော်မတီအစည်းအဝေးကိုတော့ထိုင်းမြန်မာနယ်စပ်ရေးရာကော်မတီဥက္ကဋ္ဌနဲ့ရနောင်းကရင်ဒုတိယအုပ်ချုပ်ရေးမှူးမစ္စတာဘွန်ချိုင်းတို့တက်ရောက်ခဲ့ပြီးအခုလိုမျိုးထိုင်းနဲ့နိုင်ငံသားတွေကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်ရှင်
မအေးအေးမှာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်လို့ပါတယ်အိန္ဒိယတရုတ်နှစ်နိုင်ငံကြားနှဲဆက်စည်ရေးတင်းမာမှုတွေအခုထိမပြေလည်သေးပါဘူးနှစ်နိုင်ငံကြားတွဲဆုံဆွေးနွေးမှုတွေလုပ်နေပေမဲ့အပြေရမယ့်အရေးလက္ခဏာမတွေ့ရသေးဘူးလို့ညူဒီလီကနေ VOA သတင်းတောက်အင်ဂျင်နာပါစရီချာသတင်းပေးပို့ထားပါတယ်ဒေါခင်မျိုးသက်ပါရှင
်ဒီလိုင်းကောင်းကိုဟိမွန်နာတောင်တန်းဒေသမှာအိန္ဒိယကသူ့စစ်တပ်အတွက်ဖောင်းနေတာဖြစ်ပါတယ်ဒီအိန္ဒိယမြောက်ပိုင်းရူနာချယ်ပရဒက်ပြည်နယ်ကလတ်ခါဒေတာဟာတရုတ်နဲ့နယ်မြေပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နေရာလေးဖြစ်ပါတယ်။ဒီနယ်စပ်ဒေတာမှာအိန္ဒိယနဲ့တရုတ်နှစ်ဖက်တပ်တွေကြားလူသေဆုံးရတဲ့အထိပဋိပက္ခတွေဖြစ်ပွားခဲ့တဲ့နောက်အခု၃နှစ်ကြာလာတဲ့အချိန်ထိတင်းမာမှုတွေကဆက်ပြီးရှိနေသေးပါ။ဒီဇင်ဘာလထဲမှာဒီရူနာချယ်ပရဒက်နယ်စပ်တစ်လျှောက်နှစ်ဖက်တပ်တွေထိတွေ့တိုက်ပွဲကလေးတွေဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့လကတော့တရုတ်ကတိဘက်တောင်ပိုင်းကိုတတ်မှတ်ခေါ်ပေါ်တဲ့တရုတ်နိုင်ငံတွင်းကအငင်းပွားနေတဲ့ပြည်နယ်ထဲမှာရှိတဲ့ဒေသ၁၁ခုအတွက်အမည်သစ်တွေကိုထုတ်ပြန်ခဲ့ပါတယ်။ဒါကိုအိန္ဒိယဘက်ကလက်မခံပါဘူး။ဒါပေမဲ့ဒါဟာအချုပ်ချာအာဏာပိုင်ဆိုင်မှုဘောင်တွင်းကနေလှုပ်ဆောင်တာဖြစ်ကြောင်းတရုတ်ကပြောပါတယ်။ဒါကြောင့်ဗုဒ္ဓဘာသာဝင်အများစုနေထိုင်ရာဒီဒေသဟာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနှစ်နိုင်ငံကြားကပြဿနာပေါ်မဲ့နေရာတစ်ခုဖြစ်လာမှာကိုအိန္ဒိယဘက်ကစိုးရိမ်လာတာလို့ Observer သုတေသနဖောင်ဒေးရှင်းရဲ့လေ့လာရေးနဲ့နိုင်ငံခြားမူဝါဒရေးရာဒုတိယအကြီးအကဲ Hushpan ကပြောပါတယ
် Now with China taking a much more aggressive stance on Arunachal
ခုလိုတရုတ်ကအရူနာချယ်ဒေသနဲ့ပတ်သက်တဲ့သူ့ရည်တည်ချက်ကိုပိုပြီးပြင်းပြင်းထန်ထန်ပြတ်တက်လာပါတယ်ဒါကြောင့်ဒီနယ်စပ်ဒေသအတွက်တရုတ်ကလုံးဝကင်တွယ်တော့မလားဆိုရင်စိုးရိမ်မှုတွေရှိလာပြီးအိန္ဒိယအနေနဲ့ဖိအားမျိုးစုံရလာတာဖြစ်ပါတယ
်ဒီဒေသမှာအိန္ဒိယကလမ်းတွေလှိုင်ကောင်းတွေကိုဖောက်လုပ်နေတဲ့အပြင်ဒေါ်လာသန်း980ယင်းနီးမြှုပ်နှံထားတဲ့နေဆက်ကြေးရွာများဖွံ့ဖြိုးရေးအစီအစဉ်ကိုပါစတင်နေတာဖြစ်ပါတယ်တရုတ်ကနေဆက်ဒေသတကြောမှာစစ်ဖက်နဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုအရှိန်မြှင့်ပြီးတိဆောက်လာနေချိန်မှာပဲအိန္ဒိယကဒီစီမံကိန်းကိုစတင်ခဲ့တာဖြစ်ပါတယ်အဲ့ဒီထက်မှာကြီးရွာတိဆောက်ရေးတွေလည်းပါဝင်ပါတယ်ရူနာပရဒက်ရှ်ဒေတာကိုကြီးကြရတဲ့အိန္ဒိယကြီးတဲ့ဗိုလ်ချုပ်ကြီး NM ဘန်ဒီဂရီကအိန္ဒိယဘက်ကစိုးရိမ်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် As regards to this what they call Shokong villages the model villages the Chinese are saying
ဒီကောင်မာတရုတ်ပြည်ကရှောက်ခန်းလို့ခေါ်တဲ့စံပြကြီးရွာလေးတွေနဲ့ပတ်သက်လို့ပြောရရင်အဲ့ဒီမှာရှိတဲ့ရွာနှစ်ရွာလောက်ကကျွန်တော်တို့နေဆက်ရဲ့တစ်ဖက်မှာကက်ရဲ့ဖြစ်နေပါတယ် အခုလိုနေဇက်ကတ်နေတဲ့အပြင်သူတို့အစဦးတွေစောက်ထားတဲ့ပုံတွေကကျွန်တော်တို့ကိုစိတ်ပူစေပါတယ်။ဒါဟာတရုတ်စစ်တပ်အတွက်မဟုတ်ဘူးလို့ပြောလို့မရပါဘူး
။ပြီးခဲ့တဲ့လထဲမှာကျင်းပတဲ့ဒေတာရင်းဖိုရမ်အစည်းအဝေးတစ်ခုမှာအိန္ဒိယကာကွယ်ဝင်ကြီးရက်နတ်စင်းနဲ့တရုတ်ကာကွယ်ဝင်ကြီးလီရှန်ဖူတို့ပြီးတဲ့တွေ့ဆုံဆွေးနွေးခဲ့ပေမဲ့ဘုံသဘောတူညီချက်တော့မရခဲ့ပါဘူး။နေဇက်ပြဿနာကိုမရှင်းနိုင်တဲ့၍နှစ်နိုင်ငံဆက်ဆံရေးတိုးတက်မှုမရှိနိုင်ဘူးလို့အိန္ဒိယကပြောနေချိန်မှာတရုတ်ဘက်ကတော့ဒီနေဆက်ဒေတာအခြေအနေကရေဘူအားဖြင့်တည်ငြိမ်နေတဲ့အတွက်နှစ်ဖက်ဆက်ဆံရေးပုံမှန်ရှိတယ်လေလို့ပြောနေတာပါ။ဒါကြောင့်နှစ်ဖက်ဆက်ပြီးညှိနှိုင်းမှုတွေလုပ်ရမယ်လို့ Hashpan ကပြောပါတယ
်။ With China unilaterally deciding to change the border or status quo along the border and then claiming that this is the new normal.
ရှိနေတဲ့အနေအထားကိုပြောင်းလဲဖို့တရုတ်ကတစ်ဖက်သက်ဆုံးဖြတ်ပြီးဒါဟာပုံမှန်ပုံစံတစ်ဖြစ်ကြောင်းပြောနေတာပါ။ဒါကိုအိန္ဒိယဘက်ကလက်ခံမယ်လို့ကျွန်တော်မထင်ပါဘူး။ဒါကြောင့်ရှေ့ဆက်ဖို့ကိစ္စကတရုတ်မှာတာဝန်ရှိတယ်လို့အိန္ဒိယကသဘောထားတာကြောင့်ကြေပြန့်တဲ့ဆက်ဆံရေးကတော့ဖြစ်လာအောင်မှာမဟုတ်ပဲစစ်ဖက်ရောတနမန်ရေးနည်းလမ်းတွေပါညှိနှိုင်းမှုတွေဆက်လုပ်ရဖို့ရှိပါတယ
်။ဒီဒေတာတွေမှာဆက်ပြီးမတိမငိမ်ဖြစ်နေမှုဟာအိန္ဒိယကိုအမေရိကန်နဲ့ပိုးပြီးနှိကလာစေတာလည်းဖြစ်ပါတယ်။ရှေ့လာတဲ့မှာလည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာအမေရိကန်နဲ့မဟာဗျူဟာချက်ဆက်ဆံရေးပိုးပြီးခိုင်မာအားကောင်းစေဖို့ရည်ရွယ်ပြီးဝါရှင်တန်ဒီစီကိုသွားဖို့ရှိနေပါတယ်။
သောတာရှင်များရှင်အုံနောက်အချက်လက်တွေကိုလေ့လာပြီးသက်ကြီးပိုင်းဖြစ်တတ်တဲ့ယောဂဝေဒနာတွေကိုကြိုတင်ခန့်မှန်းနိုင်အောင်လေ့လာနေကြပါတယ်ကိုရဲမွန်ပြောပြပါပဲရှင
်ကယ်လီဖိုးနီးယားတောင်ပိုင်းတက္ကသိုလ်ကသုတေသနပညာရှင်တွေဟာ MRI ဆက်တွေကရပါတဲ့ရလဒ်တွေကိုအခြေခံကလူအုံနောက်ရဲ့သက်သွမ်းကိုခန့်မှန်းနိုင်ဖို့လေ့လာနေကြတာပါလူတယောက်အသက်ရှင်နေစဉ်မှာသူ့ရဲ့အုံနောက်သက်သွမ်းဟာသူ့ရဲ့သက်ရှိသက်သွမ်းကိုအမြဲတမ်းထင်ဟပ်မနေပါဘူးလို့ပြောလာသူကတော့ကယ်လီဖိုးနီးယားတောင်ပိုင်းတက္ကသိုလ်အိုဂျင်းနဲ့အုံမှုဖြစ်စဉ်လေ့လာရေးလီယိုနာဒေးဗစ်ကြောင့်ကအန်ဒရေးအီရီမီယာဖြစ်ပါတယ်
။ If a 45 year old has the brain of a
55 year old, အရွယ်ရှိတဲ့လူတယောက်ဟာကျန်းကျန်းမာမာမစားသောက်နိုင်ဘူးဆိုကြပါစို့။သူ့အုံနှောက်ကအသက်55နှစ်အရွယ်အုံနှောက်လိုမျိုးဖြစ်နေနိုင်ပါတယ်။အဲ့ဒီလူဟာယောဂတွေရရှိဖို့ပိုဖြစ်နိုင်ပါတယ်။ဒါကြောင့်လဲဆိုတော့သက်တမ်းပိုရင်းနဲ့အုံနှောက်ဟာနာမကျန်းဖြစ်ဖို့ဖြစ်နိုင်ချေပိုများပြီးအာယုံရောဆိုင်ရာအားနည်းတဲ့ယောဂါတွေလည်းဖြစ်ဖို့များပါတယ်။အယ်ဇိုင်းမားလိုယောဂါပါဝင်ပါပဲ
။ကယ်လီဖိုးနီးယားတောင်ပိုင်းတက္ကသိုလ်ကပညာရှင်တွေဟာ MRI ဆက်တွေနဲ့ကျန်းမာတဲ့အုံနောက် 4,800 ကိုလေ့လာကာရရှိလာတဲ့ရလဒ်တွေကိုအစင်မြင့်ဆက်တွေသုံးကဆက်တွေကနေတဆင့်အုံနောက်ကိုလေ့လာတတ်အောင်သင်ပေးထားတာပါ။ဆက်တွေကအုံနောက်အကြောင်းနားလည်ပြီးဆိုမှနောက်တဆင့်အနေနဲ့အာယုံရောဆိုင်ရာယောဂါဝေဒနာရှင်300ရဲ့အုံနောက်တွေနဲ့နိုင်ရှင်စံသက်လေးလာတာဖြစ်ပါတယ်အဲ့ဒီလိုလေးလာရမှာဆက်တွေကိုနည်းနည်းစွာနားလည်နိုင်စွမ်းရှိအောင်သင်ကြားပေးထားပြီးအုံနှောက်ရဲ့နေရာအစိပ်ပိုင်းများစွာကိုအနီးကပ်ပုံကြီးချက်ကြည့်လို့ရအောင်တိစောက်ထားတာလို့ဒီအစည်းအဝေးကိုတည်ထွင်ရေးသားသူ
Paul Bogdan ကဆိုပါတယ
် The role of the deep learning architecture is to look
နည်းနည်းစွာနားလည်နိုင်စွမ်းရှိအောင်စီမံထားရခြင်းရဲ့အရွယ်ချက်ကတော့အုံနှောက်ရဲ့အစိပ်အပိုင်းတစ်ခုချင်းစီကိုသုံးဘက်မြင်ကြည့်နိုင်အောင်လို့ပါတကယ်လို့အုံနှောက်တစ်နေရာကိုကြည့်ပြီးရင်ဒီအုံနှောက်အစိပ်အပိုင်းကအုံနှောက်ရဲ့အသက်ကိုခံမှန်းတဲ့နေရာမှာအသုံးတက်မလားအကယ်၍တကယ်အသုံးဝင်မယ်ဆိုရင်ဒီအစိပ်အပိုင်းနေရာကအုံနှောက်သက်တမ်းခံမှန်းရမှာဘလောက်အထိအသုံးတက်မလဲဆိုတာမျိုးကိုလည်းတိုင်းတာနိုင်မှာပ
ါအခုလိုမျိုးဆက်တွေကိုလိုအပ်တယ်လို့ပုံကြီးချက်ကြည့်နိုင်အောင်စီမံထားခြင်းအပြင်အမျိုးသားအမျိုးသမီးအုံနှောက်တွေကိုလေ့လာရမှာပိုပြည့်စုံစေတယ်လို့သူကပဲဆက်ပြောပါဗါးကြောင့်လဲဆိုတော့ကြားမအုံနှောက်တွေမှာအသက်အရွယ်လိုက်ပြောင်းလဲမှုတွေဟာအုံနှောက်တွေမတူညီတဲ့နေရာအစိပ်အပိုင်းတွေမှာပြောင်းလဲဖြစ်ပေါ်နေတာကြောင့်ပါအခုလိုမျိုးဆက်တွေနဲ့လေ့လာမှုတွေကိုသွေးလည်ပတ်မှုကိုအခြေခံပြီးကင်ဆာယောဂါကြိုတင်စစ်ဆေးတာလိုမျိုးနဲ့အခြားဆေးဘက်ဆိုင်ရာလုပ်ငန်းတွေမှာလည်းအသုံးပြုလို့ရတယ်လို့သုတေသနပညာရှင်တွေကဆိုပါတယ်ခင်ဗျာ
ဂျီနီယာဒူလော့ရဲ့သတင်းဆောင်မကိုကိုရဲမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VO ရဲ့စနေနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American တာရ2023ခုနှစ်မေလ20ရက်စနေနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.50 51လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့တုတဆုံလင့် American တခွဲသိပ္ပံနဲ့ဤပညာသတင်းဗတ်ဆင်ခဏတို့ကိုမကြခင်မှာနားဆင်ချရပါမယ်အခုအရင်ဆုံးတော့အမျိုးသမီးခန္ဓာကိုအရင်ဆုံးတင်ဆက်ပေးမှာပါရှင်မေလ14ရက်နေ့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဝင်ရောက်ခဲ့တဲ့မိုခါဆိုင်ကလုန်းမုန်တိုင်းကြောင့်အိုးအိမ်တွေနဲ့လူအသက်တွေအများအပြားဆုံးရှုံးခဲ့ရပြီးအရေးပေါ်အကူအညီလိုအပ်သူအနည်းဆုံး3သန်းလောက်ရှိနိုင်တယ်လို့ကုလသမဂ္ဂအရာရှိတွေကခန့်မှန်းပါတယ်။မုန်တိုင်းလွန်ကာလနောက်ဆက်တွဲရေကြီးမြေပြိုရာတွေကျုံ့ရနိုင်တဲ့အန္တရာယ်တွေရှိနေတဲ့တစ်ချိန်တည်းမှာပဲလိုအပ်တဲ့အကူအညီတွေလည်းမရဘူးလို့မုန်တိုင်းသင့်ဒေသတွေမှာနေထိုင်သူတွေကပြောပါတယ်။မိုခါမုန်တိုင်းထံခံရတဲ့ဒေသတွေကအမျိုးသမီးတွေကြုံတွေ့ရတဲ့အခြေအနေပြော့ပြချက်တချို့ကိုစူးစီးပြီးဒီသတင်းမှအမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေတင်ဆက်ထားပါတယ်ရှင
် There's a path we must choose sometime Gotta stand up and fight sometime
ကိုဗစ်ကပ်ရေးကြောင့်လူမှုစီးပွားကျက်တဲ့တွေကြုံခဲ့ရတဲ့မြန်မာပြည်သူတွေဟာဆရာနာသိမ်းမှုနဲ့ကြုံခဲ့ရပြီးတဲ့နောက်ပိုင်းမှာလည်းစစ်ဘေးပြိပက္ခတွေကြောင့်အိုအေးဆုတ်ခွာထွက်ပြေးနေကြရပြီးအခုတခါမေလ14ရက်နေ့တုန်းကလည်းအင်အားပြည့်မူခါဆိုင်ကလုန်းမုန်တိုင်းထံကိုနေရာအတော်များများမှာကြုံကြရပြန်ပါတယ်။အထူးသဖြင့်ရခိုင်၊ချင်း၊စကိုင်းနဲ့မကွေးတိုင်းဒေသတွေဘက်မှမုန်တိုင်းထံကိုစူးစူးဝါးဝါးကြုံခဲ့ကြရတာပါ။မုန်တိုင်းထံတဲ့ဒေသတွေဟာပြိပခစီရင်ဝဲတည်မှုမတည်ငြိမ်မှုနဲ့တဘာဝဘေးဒဏ်တွေကိုအရင်ကတည်းကခံစားကြုံတွေ့ခဲ့ရတဲ့ဒေသတွေဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုပါရယ်။ရခိုင်ပြည်နယ်စစ်တွေမျိုးနဲ့အနီးတစ်ဝိုက်ကျေးရွာတွေကတော့မုန်တိုင်းဒဏ်ကိုအဆိုးအဝါဆုံးခံခဲ့ရတဲ့ဒေသတွေပဲဖြစ်ပါရယ်။အဲ့ဒီဒေသတွေမှာအရင်ကတည်းကပြိပခတွေကြောင့်ပြည်တွင်းမှာပဲအိုးအိမ်ဆုတ်ခွာထွက်ပြေးနေကြတဲ့ IDP ဒုက္ခသည်တွေအများအပြားရှိနေပြီးဒီဒုက္ခသည်တွေဟာမိုးခါဆိုင်ကလုန်းမုန်တိုင်းကြောင့်ဒုက္ခတွေကိုဆင်ခဲခံစားကြရပြန်ပါတယ်။မုန်တိုင်းကြောင့်ရွေးကြဒုက္ခတဲ့စခန်းတွေနဲ့ကျေးရွာတွေပျက်စီးသွားခဲ့ရပြီးတိတ်ဆုံးသူတွေလည်းရှိခဲ့တာပါ။စစ်တေမျိုးအနီးကျေးရွာတစ်ခုမှာနေထိုင်နေတဲ့ရွေးကြမွတ်စလင်အမျိုးသမီးနူဝါဘာကတော့မုန်တိုင်းအတွင်းမှာသူ့မိသားစုဝင်တချို့ဆုံးရှုံးခဲ့ရတယ်လို့ပြောပြပါတယ
်။ကျမချွေးမနဲ့မြေးမလေးရဲ့အလောင်းတွေဒီနေရာမှာပဲတွေ့ခဲ့တာပါ။ကျမအကိုနဲ့သားတွေရဲ့အလောင်းတွေကိုတော့ရွာအနီးအနားမှာတွေ့ပါတယ်။တယောက်ရဲ့အလောင်းကိုလမ်းပေါ်မှာတွေ့ပြီးနောက်တယောက်ရဲ့အလောင်းကိုတော့ရွာထဲမှာတွေ့ပါတယ်
။အမြင့်ဆုံးလေတိုက်နှုန်းမိုင်120လောက်ထိပြင်းထန်ခဲ့တဲ့မူခါဆိုင်ကလုန်းမုန်တိုင်းကြောင့်စစ်တွေမြို့မှာထိခိုက်ပျက်စီးမှုမရှိတဲ့အိမ်ဆိုတာမရှိသလောက်ပါပဲလို့ဒေသခံတွေကပြောပြကြပါတယ်။လျှက်စင်မိတိုင်းတွေပြိုကျလူနေအိမ်တွေနဲ့အခြေခံအဆောက်အုံတွေပျက်စီးငါးဖက်လီတွေနဲ့အသက်မွေးကြောင်လုပ်ငန်းတွေအများအပြားထိခိုက်ပျက်စီးခဲ့ရပါတယ်။မူလေးဆောင်ဝင်တဲ့အချိန်မှာစစ်တွေမျိုးအနီးကကျေးရွာတစ်ခုမှာရှိနေပြီးဘေးလွရာကိုထွက်ပြေးတင်းရှောင်ရင်းအသက်မသေးလွတ်မြောက်ခဲ့တဲ့နူဘာဟာကလည်းသူတွေ့ကြုံခဲ့ရတဲ့အခြေအနေကိုအခုလိုပြောပြပါဗျာ။
အဲ့
တမန်ကြီးကိုယ်ကနေရတဲ့ဗရာယီပါနေဖို့တော့တော်တော်ကျွန်မကိုယ်တိုင်လေးတေးရမှကြောက်တယ်လို့ကျမသားသမီးတွေကလည်းမသေးစေချင်တာကြောင့်ကလေးတွေကိုခေါ်ပြီးတော့နေရာကနေထွက်ပြေးတော့တာပါပဲပြင်းရင်ရေနစ်ခဲ့ပါသေးတယ်လူတွေကကျမတို့ကိုရေထဲကနေဝိုင်းဆွဲကယ်ခဲ့ကြလို့တာပေါ့ကျမတို့အဲ့ဒီအချိန်မှာတေပြေးလို့တောင်တွေးခဲ့တာပ
ါနူပါဟာလူအသက်မသေးလွတ်မြောက်တဲ့သူတွေအများပြားရှိပေမဲ့လို့စစ်တွေတစ်ခုထဲမှာရင်တေဆုံးပျောက်ဆုံးသူဟာ400လောက်ထိတောင်ရှိနိုင်တယ်ဆိုပြီးကူညီကယ်ဆယ်ရေးဆောင်ရွက်နေသူတွေနဲ့ဒေသခံတွေကခံမှန်းပြောဆိုထားကြပါတယ်။မြန်မာစစ်ကောင်စီကတော့စစ်တွေမျိုးအပါဝင်မုံတိုင်းတန်တဲ့ဒေသတွေမှာအိုးအိမ်တွေတောင်းတဲ့ချီထိခိုက်ပျက်စီးခဲ့ရပြီးလန္ဒရာတွေဌာနဆိုင်ရာအဆောက်အဦတွေနဲ့ဆက်သွယ်ရေးတာဝါတိုင်တွေအပါဝင်အခြေခံအဆောက်အုံအများအပြားထိခိုက်ပျက်စီးခဲ့တဲ့အကြောင်းနဲ့တေဆုံးသူကတော့တောက်ကြနေအထိ140ကျော်ရှိတဲ့အကြောင်းကိုထုတ်ပြန်ကြပါတယ်။ပြောက်ဆုံးနေတဲ့သူတွေရှာဖွေနေစေဖြစ်ပြီးတည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့ဒေသခံကူညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကတော့ပြောဆိုကြပါတယ်။ဒီတည်ဆုံးစင်းနဲ့ပတ်သက်လို့တော့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။ကုလသမဂ္ဂနဲ့နိုင်ငံတကာကူညီပေးရေးအဖွဲ့အစည်းတွေကတော့
မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုအခြေအနေတွေကိုဆက်စင်းလည်လာနေပြီးအရေးပေါ်အကူအညီတွေအများဆုံးပေးနိုင်ဖို့အတွက်ပြင်ဆင်နေတဲ့အကြောင်းပြောဆိုကြပါတယ်။မုန်တိုင်းတဲ့နေရာတွေကဒေသခံတွေကတော့ဆက်သွယ်ရေးနဲ့လမ်းပန်းသွားလာရေးအခက်အခဲတွေကြုံနေရတဲ့တစ်ချိန်ထဲမှာသူတို့အတွက်အကူအညီတွေမရဘူးလို့ပြောဆိုကြပါတယ်။ကိုဗစ်ကာလကလေးကကြုံနေရတဲ့စာဝန်ရေးချက်တဲမှုတွေဟာအခုလိုအခြေအနေကြောင့်ပိုးပြီးတော့ခက်ခဲလာစေတယ်လို့မုန်တိုင်းတံခံခဲ့ရတဲ့ဒေသတစ်ခုဖြစ်တဲ့မကွေးတိုင်းစင်ပြူကျွန်းမြို့နယ်ကဒေသခံအမျိုးသမီးတူကပြောပြပါဗျ။
ကျွန်တော်တို့ဒီအသက်အရွယ်အထိမှလုံးဝမကြုံခဲ့ဘူးတဲ့အခြေအနေပေါ့။ဘလောက်လက်ပြန်တစ်ချောင်းလုံးသိုးသွားတဲ့အခြေအနေမှာဟိုဘာမှအကူအညီပေးတာမျိုးထောက်ပံ့တာမျိုးတွေမရှိတဲ့အခြေအနေမှာကျွန်တော်တို့ဟိုစိတ်ချခိုက်ရတာပေါ့ခံစားရတယ်။ဘာဖြစ်လို့လဲကိုရီတာအခက်ခဲနေတဲ့အချိန်မှာဘာမှအကူအညီကယ်ဆယ်မှုမရှိဘူး။ပြီးတော့ဟိုအခုလက်ရှိဖြစ်နေတာကျွန်တော်တို့ဘာလို့ဖြစ်နေကြလဲဆိုတော့ဒီဒီပြန်ကြတော့နှုံးနေပြန်နေခဲ့တယ်။အဲပြီးရင်ဟိုတမျိုးလုံးဖြစ်တဲ့အခြေအနေဆိုတော့ဘသူ့ဟိုမှာဘသူမကယ်နိုင်တဲ့အခြေအနေဖြစ်နေတယ်။ဘသူ့ဟိုမှာလည်းအကူအညီတောင်းဖို့အလိုမှာမရှိဘူး။အဲ့တော့ကို့ဟာနဲ့ကိုဒီကိုကပိုတက်နိုင်တဲ့လောက်ကလေးတွေပေါ့နော်။အဲ့လိုမျိုးလေးတွေတော့လုံနေကြရတာပေါ့။ဟိုကို့ပြာလာဆိုရင်ကျွန်တော်တို့မှာခက်ခဲတာလေဆိုတော့ဒီလိုမျိုးဟိုစီးပွားရေးတွေနော်အခြေအနေတွေဟိုကြာဆင်းလာတယ်စီးပွားရေးတွေကုန်စည်နှုန်းတွေတက်တယ်ဟိုငွေရရှာရခက်တယ်အဲ့လိုမျိုးအခြေအနေတွေမှာကျွန်တော်တို့ဟိုကို့အစားလေးနဲ့ကိုအဆင်ပြေသလိုလေးတွေစားတောင်းနေရမှာအခက်ခဲတွေကတော့အများကြီးပဲ။အဲဒီကြားထဲမှာအဆင်ပြေသလိုလေးတွေလုံနေကြရတာဟုတ်မှာအခုလိုမျိုးရေရဒီလိုမျိုးရေကြီးလိုက်တဲ့အချိန်မှာကျတော့ဟိုတချို့တွေဆိုဘဝတွေအတိတ်ကနေကြမ်းစားကြရတော့မယ်အဲ့လိုအခြေအနေတွေအများကြီးရှိတယ်ဟိုဒါတစ်မျိုးလုံးအတိုင်းတာပါဟိုလုံစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့ဟာလည်းသူတို့ဆုံးရှုံးနေစံချက်တွေဆိုရင်စံနေအေးအကုန်လုံးပါပဲဟိုပဲတွေနှမ်းနေအဲတောင်ကူလက်သမားတွေဆိုလည်းအကုန်လုံးနှမ်းနေပြည့်စုံနေစိုက်ခေးနေပြည့်စုံနေကျမတို့ဘက်တွေမှာပေါ့နော်အခုဆိုရင်သက်ဆက်လက်ထဲမှာရှိရင်တောင်မှကျမတို့ဝယ်စားလို့မရတဲ့အခြေအနေဖြစ်နေတယ်ဘာလို့လဲစိုင်းနေလဲသူတို့မှာသူတို့ခက်ခဲနေအများကြီးရစီဆုံးချုံမှုတွေရှိတော့ဘယ်သူဆိုင်လေးလည်းမထွက်နိုင်ဘူးဆိုတော့အများကြီးပါပဲရှင်ဆုံးချုံနေတာမှုတွေကတော့ခိရခံစားမှုတွေလည်းအများကြီးလေဟိုပြောမပြနိုင်အောင်ပဲရင်ထဲမှာတော့မဆိုင်မှုရှင်ပြောမပြနိုင်အောင်ပါပဲ
မုန်လဲရှိတဲ့အကြောင်းသတင်းတွေကြားခဲ့ရပေမဲ့လို့လဲတာဝန်ရှိသူတွေဘက်ကစနစ်တကျသတိပေးချက်တွေနဲ့ကြိုတင်ပြင်ဆင်ပေးတာမျိုးတွေမရှိခဲ့သလိုအခုလောက်ထိအခြေအနေဆိုးဝါးလာနိုင်မယ်လို့ဒေသခံတွေကလည်းမျှော်လင့်ခဲ့ကြတဲ့အကြောင်းဒီဒေသခံကပြောပြပါတယ်ထိမှန်မထားတဲ့ထိခိုက်ပျက်စီးမှုတွေကြုံခဲ့ရတာကြောင့်အခုအချိန်မှာကုညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအရေးပေါ်အကူအညီတွေအထူးလိုအပ်နေတယ်လို့လည်းသူကပြောပါတယ်
။ကျမတို့လောလောဆယ်လိုအပ်တာကြတော့ပြန်လည်ထူထောင်ရေးပေါ့အကုန်လုံးဟိုလိုအပ်တာလေးအကုန်ပါပဲရှင်ပြောရမယ်ရှင်ကကျမတို့ဟိုအိမ်တွေတချို့ဆိုအိမ်ပျက်စီးတဲ့လူတွေရှိမယ်။အာစီးပွားရေးလုပ်ငန်းရှင်တွေပါပေါ့နော်ကိုယ့်ရဲ့ဟိုပျက်စီးတွေဆုံးရှုံးနေတာတွေရှိတယ်အဲလူသေးတာတွေထိခိုက်တာတွေရှိရပေါ့နော်အဲ့ဒီအခြေအနေမှာအကုန်လုံးပြန်လဲပြူတောင်ကြီးဖြစ်စေချင်တာပေါ့ကျမတို့မှာဟုတ
်နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပြိပက္ခတွေကြောင့်ငခုကလေးကစားဝင်နေရေးအခက်ခဲကြုံနေရတဲ့ပြည်သူတွေဟာမူခါဆိုင်ကလုံးမုန်တိုင်းကြောင့်သူတို့ရဲ့အသက်ရှင်နေထိုင်မှုတွေဆင့်ကဲထိုးနဲ့ခံခဲ့ရတယ်လို့ဖြစ်ခဲ့ရတာပါမုန်တိုင်းကြောင့်စားစရာနေစရာပျောက်ပြီးစားဝင်နေရေးအခက်ကြုံနေရတယ်လို့စစ်တွေမျိုးဒေသခံအမျိုးသမီးတချို့ကပြောပြပါတယ်
မမစားတယ်ဗလေလျာငါရှိပါဗျာ။ ਉਹ လည်းမရှိပါ၊ခေါ်လည်းမရှိပါ၊အင်္ဂလိပ်မရှိပါ၊ရာလည်းမရှိပါ၊အဝဲလည်းမလျားပါ။အဲလူကဒီဖိုင်းလို့ဟိုငယ်လို့မလို့တောင်းဖို့လားကမ။ဒါပါပဲ
။ဆယ်နေမှာလည်းနင်းနေလားရမလားလို့။ဒီရက်ကဘယ်နေရာလဲ။ကြည့်ဖို့လားလား။မစားတာပိုက်ဆံလည်းမရှိဘူး၊နေစားနေရာလည်းမရှိဘူး၊အခက်အခဲကြားနေနေ။ဒီကကြောက်ကပြေးတာနဲ့နတ်တာလို့ပဲစားနေ။ဒီလည်းမဲလေးဒီမှာကြောက်ကပြေးတာ။
စားစရာဆန်တဲ့ပကံခွဲရောက်လေးတွေရဖို့နေထိုင်စားတောက်ရည်အတွက်ခက်ခက်ခဲခဲရုန်းကန်နေရချိန်မှာပဲအခုတော့ရှိတဲ့ပကံလေးဆန်လေးတွေတောင်မရှိတော့ပါဘူးအိမ်ပြန်စားဖို့ငွေလည်းမရှိဘူးစားလဲစားလာပြီအစာမစားရတာနှစ်ရက်ရှိပါပြီဒီလိုဘိုက်ဟောင်းလောင်းနဲ့နောက်ထပ်ဘယ်နှစ်ရက်ဆက်နေရအောင်မှာလဲအစိုးရကကျမတို့ကိုဘယ်တော့လာပြီးတော့ကူညီပေးမလဲဆိုတာလည်းမသိပါဘူး
ပင်လယ်ပင်လယ်အော်မှာဆယ်စုနှစ်တစုကျော်အတွင်းအပြင်းထန်ဆုံးတိုက်ခတ်တဲ့မုန်တိုင်းဖြစ်ခဲ့တဲ့ဆိုင်ကလုန်းမူခါကြောင့်မြန်မာနိုင်ငံအတွင်းအထိဒုက္ခရောက်ကြရတဲ့သူတွေရှိတယ်လို့ပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းနေဆက်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေလည်းဒီမုန်တိုင်းတံကိုစူးစူးဝါးဝါခံခဲ့ကြရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမေးကြီးရုံး UNHCR ပြောခွင့်ရအော်ဂါဆာရာဒိုကပြောပါတယ်
The Rohingya refugee in the camps in Teknaf and neighboring Bangladeshi communities were the most affected.
Teknaf မြို့ဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ Rohingya ဒုက္ခသည်တွေနဲ့အနီးအနားမှာနေကြတဲ့ Bangladesh ဒေသခံအသိုင်းအဝိုင်းတွေကတော့ထိခိုက်မှုအများဆုံးပါ။သူတို့ခိုလုံနေထိုင်တဲ့နေရာတွေ၊ဝန်ဆောင်မှုပေးတဲ့နေရာတွေ၊အခြေခံအဆောက်အအုံတွေထောင်ထဲချီပျက်စီးသွားပါတယ်။လာမယ့်မုတ်တုံရသည်မတိုင်ခင်မိသားစုတွေအနေနဲ့ပိုးပြီးကြုံလာရနိုင်တဲ့အခြေအနေပါပဲ။
ုံတိုင်းလွန်သွားပေမဲ့လို့နောက်ဆက်တွဲရေကြီးမြေပြိုမှုတွေဆက်ပြီးတော့ကြုံရနိုင်တဲ့အန္တရာယ်တွေရှိနေသေးတယ်လို့လာမယ့်ရက်တွေအတွင်းမှာရေကြောင်ဖြစ်တဲ့ကူးစက်ရောဂါတွေပြန့်နှံ့ဖြစ်ပွားလာနိုင်တယ်ဆိုတာကိုကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကလည်းသတိပေးထားပါတယ်။ဒါအပြင်မုန်တိုင်းကြောင့်ထိခိုက်သေးချေမှုတွေနဲ့ပျက်စီးဆုံးရှုံးမှုပမာဏကြီးမားတာကြောင့်လိုအပ်တဲ့အကူအညီတွေကိုအမြန်ဆုံးပေးဖို့အရေးကြီးတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြပါတယ်။ဒါပေမဲ့လည်းလိုအပ်နေသူတွေလက်ထက်အကူအညီတွေအကန့်အသတ်မရှိသွားရောက်ပေးနိုင်ဖို့မှာအနာဘန်တွေဘက်ကခွင့်ပြုချက်လိုအပ်တာနောက်ဆက်သွယ်ရေးနဲ့တွာလာရေးအခက်အခဲတွေကလည်းရှိနေတာကြောင့်အကူအညီပေးရေးကြိုးပမ်းမှုတွေနှောင့်နှေးနေဆဲဖြစ်ပါတယ်။လက်ရှိအချိန်အထိရေပေးသည့်ဒေသအများအပြားမှာအကူအညီတွေရင်းကြီးလိုအပ်နေဆဲဖြစ်ပြီးဒေသခံတွေအနေနဲ့ကိုထူကိုထနီးနဲ့ပြည်လဲထူထောင်နိုင်ဖို့အတွက်ရုန်းကန်နေကြရဆဲပဲဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ဒီမှာဖြေပြီးပြပါရှင်။
တူတာဆုံးလဲအမေရိကန်တခွင့်အစီအစဉ်ကိုတင်ပြပါမယ်ရှင် TikTok အသုံးပြုခွင့်ပိတ်ပင်လိုက်တဲ့ပထမဆုံးအမေရိကန်ပြည်နယ်တရုတ်နယ်ရှင်ပြိုင်ဖို့အဓိကကျနေတဲ့အမေရိကန်အစိုးရအသုံးစရိတ်လော့စ်အန်ဂျလိစ်စာချိတဲ့အကြောင်းဆရာရီကိုကိုအောင်အောင်တင်ပြထားပါတယ်ရှင်
TikTok video application အသုံးပြုမှုကိုပိတ်ပင်လိုက်တဲ့ပထမဆုံးအမေရိကန်ပြည်နယ်ကတော့ Montana ပြည်နယ်ပါ။တရုတ်ကုမ္ပဏီ ByteDance ပိုင် TikTok ကိုအမေရိကန်တန်150လောက်ကအသုံးပြုနေကြတာဖြစ်ပြီးဒီကုမ္ပဏီဟာအမေရိကန်တွေရဲ့အချက်လက်တွေကိုတရုတ်ကွန်မြူနီအစိုးရကိုပေးပို့နေသလားဆိုပြီးတော့လည်းပြင်းပြင်းထန်ထန်စစ်ဆေးနေတာပါ။မေလ18ရက်နေ့မှာပြဋ္ဌာန်းလိုက်တဲ့ဥပဒေအရ Montana ပြည်နယ်အတွင်း Google နဲ့ Apple Store ကုမ္ပဏီတွေအနေနဲ့TikTok app ကိုသုံးဆွဲသူတွေဒေါင်းလုဒ်လုပ်မရအောင်ဖိရှားပေးရမှာပါတကယ်လို့သာသုံးဆွဲခြင်းသူတွေကဒေါင်းလုဒ်လုပ်ရခဲ့မယ်ဆိုရင် TikTok အနေနဲ့လည်းဒဏ်ကြေးပေးဆောင်ရမှာဖြစ်ပြီးအဲ့ဒီလိုဆက်ဖြစ်နေသမျှတရက်ကိုနောက်ထပ်ဒဏ်ကြေးတစ်သောင်းပေးဆောင်ရမှာပါဒီဥပဒေနောက်နှစ်ဇန်နဝါရီမှာစတင်အသက်ဝင်မှာပါ Montana ပြည်နယ်အုပ်ချုပ်ရေးမှူး Greg Gianford ကမွန်တာနာမှာနေထိုင်သူတွေရဲ့ကိုယ်ရေးအချက်လက်တွေတရုတ်ကွန်မြူနီပါတီလက်ထက်ရောက်မသွားအောင်ကုလိုဥပဒေပြဋ္ဌာန်းပြီးတော့ကာကွယ်ရတာဖြစ်တယ်လို့ Twitter မှာရေးပါတယ်ပြည်နယ်လွှတ်တော်ရဲ့အတီးပြုချက်နဲ့ကုလိုဥပဒေပြဋ္ဌာန်းလိုက်တာပ
ါ TikTok is a national security threat
TikTok ဟာအမေရိကန်မျိုးသားလုံခြုံရေးကိုချိမ့်ချောက်နေပါတယ်အသုံးပြုသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုလည်းခိုးယူပြီးတရုတ်ကွန်မြူနီပါတီကိုပေးပို့နေတာတွေဟာလုံးဝလက်ခံနိုင်စရာမရှိသလိုမွန်တာနာပြည်နယ်ကချမှတ်ထားတဲ့ဥပဒေကိုလည်းချိုးဖောက်နေတာပါ
TikTok ကတော့တရုတ်ဆိုရကိုအချက်လက်တွေပေးမှာမဟုတ်ဘူးလို့ညင်းဆိုပါတယ်မတ်လအတွင်း Congress လွှတ်တော်မှာကျင်းပတဲ့ကြားနာပွဲအတွင်း TikTok အမှုဆောင်အရာရှိချုပ်ကလည်း American တွေရဲ့ကိုယ်ရေးအချက်လက်တွေကို American မြေပေါ်မှာသာသိမ်းဆည်းမှာဖြစ်တယ်လို့ပြောပါတယ် Project Texas အစီအစဉ်အရ American နည်းပညာကုမ္ပဏီ Oracle ကအချက်လက်တွေကိုသိမ်းဆည်းပေးသွားမှာပါဒါပေမဲ့လည်းဒီချက်လက်တွေကိုရောင်းချတာမျိုးလုပ်ဖို့အစီအစဉ်ရှိမရှိမေးမြန်းတာကိုတော့နောက်မှသာပြန်လည်ဖြေချမယ်ဆိုပြီးတော့ TikTok အမှုဆောင်အရာရှိချုပ်ကဖြေပါတယ် TikTok သုံးဆွဲခွင့်ပိတ်ပင်လိုက်တာဟာနိုင်ငံသားအခွင့်အရေးချိုးဖောက်ရာရောက်တယ်လို့ယူဆသူတွေလည်းရှိပါတယ
် By blocking this app you are preventing those people
ဒီ app သုံးဆွဲခွင့်ပိတ်လိုက်မယ်ဆိုရင်ဒါဟာမွန်တာနာမှာနေတဲ့သူတွေရဲ့လွတ်လပ်စွာပြောဆိုထုတ်ဖော်ခွင့်ကိုပိတ်ပင်ရာရောက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရားရုံးတွေတေချာသတိထားစစ်ဆေးသွားမယ်လို့ထင်ပါတယ်
အခုလို TikTok သုံးဆွဲခွင့်ပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးတော့လေတရားရေးအရာစင်ခေါ်မှုတွေရင်ဆိုင်လာရနိုင်ပါတယ်2020သမ္မတဒေါ်နယ်ထရမ့်လက်ထက်မှာ TikTok နဲ့ WeChat ဒေါင်းလုဒ်လုပ်ခွင့်ပိတ်ပင်ဖို့ကုန်သွယ်ရေးဌာနရဲ့အမိန့်တားမြစ်ချက်ထုတ်ပြန်ခဲ့ပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ညီဆွန်းလို့ဆိုပြီးတရားရုံးတွေကဒီအမိန့်ကိုပယ်ဖျက်ခဲ့ဘူးပါတယ်ခင်ဗျာ
We find ourselves today at a real turning point.
ဘိုင်ဒန်ဆိုရဆိုပြတဲ့ဆိုရအသုံးချေရာထောင်းငွေဟာအမေရိကန်ပြည်အောင်စုအနေနဲ့တရုတ်နဲ့ရှင်ပြန်ရမှာတာလွန်နိုင်မလားနောက်ကျကြံနေနိုင်သလားဆိုတာနဲ့ပတ်သက်ပြီးကွန်ဂရက်စ်လွှတ်တော်အမတ်တွေနဲ့အဆိုရထိတ်တန်းဝင်ကြီးတွေဆွေးနွေးခဲ့ကြပါတယ
် Today China has
ဒီနေ့ဆိုရင်တရုတ်နိုင်ငံမှာကမ္ဘာအကြီးဆုံးရေတပ်ကမ္ဘာအကြီးဆုံးစစ်တပ်ရှိနေသလိုငွေတန်ဖိုးအဝယ်လိုအားကောင်းတဲ့ကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံလည်းဖြစ်နေပါပြီ
ကမ္ဘာမှာအင်အားကြီးထွားလာတဲ့တရုတ်နိုင်ငံဟာထိုင်ဝမ်ကိုလည်းသိမ်းပိုက်ချင်နေတာပါလိုအပ်ရင်အင်အားသုံးမယ်ဆိုပြီးတော့လည်းပြောနေတာကြောင့်ဒါဟာကမ္ဘာကုန်သွယ်ရေး50ရာခိုင်နှုန်းလောက်အတွက်အသုံးပြုနေရတဲ့ထိုင်ဝမ်ရေလက်ကြားကိုတရုတ်ကထိန်းချုပ်လာမှနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေကစိုးရိမ်နေပါတယ်ကွန်ပျူတာအတွက်အဓိကကြားတဲ့ chips လို့ပစ္စည်း80ရာခိုင်နှုန်းလောက်ကိုလည်းထိုင်ဝမ်ကထုတ်လုပ်ပေးနေတာပါ
If there were to be a crisis as a result of unilateral
ထိုင်ဝမ်အရေးနဲ့ပတ်သက်ပြီးတရုတ်နိုင်ငံကတစ်ဖက်သက်ဆောင်ရွက်လာတာကြောင့်ကမ္ဘာမှာစီးပွားပြက်ကက်စိုက်လာမယ့်အရေးကိုကျွန်တော်တို့ကြုံတွေ့ရနိုင်ပြီးတနိုင်ငံပြီးတနိုင်ငံလည်းဒီအကျိုးဆက်ကိုရင်ဆိုင်လာရနိုင်ပါတယ
်အမေရိကန်ကတော့ထိုင်ဝမ်ကိုအပြည့်အဝကူညီထောက်ပံ့ပေးသွားဖို့ကတိပြုထားပြီးမကြခင်မှာလည်းစစ်ရေးအကူအညီဖြည့်ဆည်းပေးဖို့ရှိနေတာပါကွန်ဂရက်လွှတ်တော်အနေနဲ့အစိုးရရဲ့ရာထားချက်အသုံးစရိတ်ကိုအတည်ပြုပေးဖို့ပြက်ကွက်မယ်ဆိုရင်တော့အမေရိကန်အကျိုးစီးပွားထိခိုက်နစ်နာပွဲရှိတယ်လို့ဆိုရတယ
် It will delay our ability
ကျွန်တော်တို့မှာမဲ့တွေလက်တွဲပဲနိုင်ငံတွေအတွက်ဖြည့်ဆည်းပေးဖို့လိုအပ်နေတဲ့လက်နက်အင်အားစွန့်ရည်ရရှိဖို့နှောင့်နှေးကြန့်ကြာစေပါလိမ့်မယ
်တရုတ်နိုင်ငံနဲ့ရှင်ပြိုင်ဖို့ရာကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့လိုနေတဲ့အသုံးစရိတ်နဲ့ဆက်ဆက်ပြီးပြောဆိုတာကို Republican တွေကလက်မခံပါဘူး
This idea that we have a strong
တရုတ်နဲ့ပတ်သက်တဲ့မူဝါဒကိုချောင်းပြပြီးခုလိုပြောနေတာကအဓိပ္ပာယ်မရှိပါဘူးအသုံးစရိတ်ကတရုတ်နိုင်ငံရဲ့အနေအထားကိုထားရှိနိုင်မှာမဟုတ်ပဲတရုတ်လိုနိုင်ငံရဲ့လုပ်ရက်တွေကိုရပ်တန့်အောင်ဆောင်ရွက်မယ်ဆိုတဲ့စိတ်ပိုင်းဖြတ်ချက်ကသာထားရှိနိုင်မှာပေါ့
ဘိုင်ဒန်ဆိုပြထားတဲ့အသုံးစရိတ်ထဲမှာတရုတ်နဲ့ရှင်ပြန်ရမှာလိုအပ်တဲ့စစ်သင်္ဘောတွေအတွက်ရေရက်ကတောင်းခံထားတာကိုထည့်သွင်းထားတာမရှိဘူးလို့လည်း Republican တွေကထောက်ပြပါတယ်ဒါအပြင်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံကိုအကြမ်းဖက်မှုအားပေးထောက်ပံ့တဲ့နိုင်ငံဖြစ်ကြညာဖို့လဲသမရအနေနဲ့ပြက်ကွက်ခဲတာနဲ့ပတ်သက်ပြီးတော့လဲဝေဖန်ပါတယ်သမရအနေနဲ့သာကြညာမယ်ဆိုလို့ရှိရင်ရုရှားကိုစီးရဲအကူအညီပေးဖို့ပြင်နေတယ်ဆိုပြီးတော့သတင်းတွေထွက်နေတဲ့တရုတ်နိုင်ငံအပေါ်သတိပေးရရောက်လိမ့်မယ်ဆိုပြီး Republican ရော Democrat လွှတ်တော်အမတ်တွေကပါပြောဆိုထားတာပါခင်ဗျာ1892ခုနှစ် Los Angeles စာကြည့်တိုက်စတင်ဖွင့်လှစ်ကတည်းကအများဖတ်ရှုလို့ရအောင်ငှားရမ်းခဲ့တဲ့စာအုပ်စာပေတွေကိုဒီကနေ့အထိလဲငှားရမ်းဖတ်ရှုနိုင်စေပါမြို့တီထောင်ဂါဇာမှာလိုအပ်တဲ့အခြေခံအဆောက်အုံတွေစနစ်တကျဆောက်လုပ်ခဲ့တဲ့မှတ်တမ်းကိုအခုလိုတွေ့နိုင်ပါတယ်
So there was this
မိသက်ကားဆက်ယုံလဲရှိပြီဆိုတော့တတိယအနေနဲ့ကတော့စာကြည့်တိုက်လိုအပ်တယ်ဆိုပြီးစောက်ခဲ့တာပါ
စာကြည့်တိုက်ပထမဆုံးနေရာကစားတောက်ဆိုင်အပေါ်တက်မှာပါ1880ပထမဆုံးစာကြည့်တိုက်မှုကမေရီဖွိုင်းဆိုတဲ့အမျိုးသမီးပါဟိုရုံးကတော့အမျိုးသမီးအလူရှင်တွေစာကြည့်တိုက်မှာတာဝန်ထမ်းဆောင်ခွင့်တားမြစ်ခဲ့ပေမဲ့လည်းနောက်ပိုင်းမှာခွင့်ပြုခဲ့ပါတယ်ဖွိုင်းလက်ထက်မှာအမျိုးသမီးစာကြည့်တိုက်ဝန်ထမ်းတွေပုံများလာအောင်လဲသူကဥဆောင်လှုပ်ရှားခဲ့ပါတယ်စတင်ဂါဇာမှာစာကြည့်တိုက်နေရာလဲအတီးတကျမရှိပေမဲ့မြို့ပြချဲ့ထွင်လာတာနဲ့အမျှစာကြည့်တိုက်ခွဲတွေလဲတိုးချဲ့ဖွင့်လှစ်ခဲ့ပါတယ်1920ကာလတွေမှာတော့ယဉ်ကျေးမှုစင်တာဖြစ်လာတဲ့ဗဟိုစာကြည့်တိုက်အတွက်ရန်မုံငွေချမှတ်ပေးလာပါတယ်1986ခုနှစ်အရောက်မှာတော့စာကြည့်တိုက်မီးရှို့ခံရပါတယ်စာကြည့်တိုက်မှာပြသထားတဲ့ Herald Examiner သတင်းစာမှာအခုလိုဖော်ပြထားပါတယ်
The day that the Central Library fire happened on
April 1986 ခုနှစ် April 29ရက်နေ့ကတရင်းစာကဓာတ်ပုံဆီယာ3ယောက်လွတ်ပြီးတော့ဓာတ်ပုံရိုက်ခိုင်းပါတယ်။အင်မတန်ကြီးမားတဲ့မီးလောင်ကျွမ်းမှုကိုမှတ်တမ်းတင်ဖို့ပါ
။မိသက်သမား350လောက်ကမီးဝိုင်းဝန်းနှိမ့်သက်ခဲ့ပေမဲ့လည်းစာအုပ်ပေါင်း4သိန်းလောက်မီးလောင်ဆုံးရှုံးခဲ့တယ်လို့မီးကိုနဲ့ရေကြောင်လည်းတခြားစာအုပ်ပေါင်းသိန်းချီပျက်စီးခဲ့ပါတယ်။အဲ့ဒီနောက်စာကြည့်တဲ့အစ်စ်ကို၈ထပ်ဆောက်လုပ်ခဲ့ပါတယ်။စာကြည့်တိုက်မှာခုအခါအွန်လိုင်းကနေဖတ်ရှုနားထောင်လို့ရတဲ့ e-books, audio books မျိုးစုံနဲ့ထားပြထားသလိုကလေးတွေပါတဲ့မိသားစုတွေလည်းလာရောက်လို့ရအောင်ဖန်တီးပြထားပါတယ်ခင်ဗျာ
ခုတော့သိပ္ပံနဲ့ဤပညာသတင်းဖတ်ရှင်ခဏကိုတင်ဆက်တော့မှာဖြစ်ပါတယ်။စင်ကာပူနိုင်ငံကရေအရင်းမြစ်အလုံးရဲ့ထက်ဝဟာကုန်းတွင်းမှာစုဆောင်းရယူတဲ့ရေဖြစ်ပါတယ်။ရေမြောင်းကန်ချောင်းတွေကရေကိုဘလို့စုဆောင်းတန့်စင်တာပါလဲ။မြောင်းရေအတွက်စိတ်ချရမှုအတိုင်းတာကရောဘလောက်ရှိပါသလဲ။စင်ကာပူအလုံသမားဝန်ကြီးဌာနဘေးရန်တရဲ့ကင်းရှင်ရေအရာရှိအင်ဂျင်နီယာဦးအေးငိမ့်ကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကူကရေရဲ့အရေးသွေးနဲ့စိတ်ချမှုတွေကိုဟိုမေးချင်လို့ပါဆရာ။ဆရာရဲ့ရေရင်းမြစ်လေးကိုတည်းကကုန်းတွင်းမှာဆရာတို့စုဆောင်းထားတဲ့ရေပေါ့နော်။အဲစုဆောင်းရေနဲ့ပတ်သက်ပြီးတော့ဒီဘက်ပြောပြမယ
်။ဒီမှာရေရင်းမြစ်လေးဦးတည်းကအဓိကအားထားတဲ့ရေမြစ်တစ်ခုကမိုးရေ
အစင်းမဘုရားကြားလာရေကိုအလားတပင်လေးတွေကိုစီးမသွားသေးပဲနဲ့အဲ့ဒီရေကိုအကုန်လုံးစုပါတယ်အဓိကရေလိုအပ်ချက်ကိုဖြည့်ပြီးပေးတဲ့ရင်းမြစ်ကြီးဟာတို့မရီနာပုံကိုစီရန်ကုန်းအရေကိုင်းဒီတိဆောက်ပြီးတဲ့နောက်ပိုင်းမှာစင်ဘူအမြေဧရိယာရဲ့သုံးပုံနှစ်ပုံနောက်ပုံမှာကြားလာတဲ့ရေကိုတို့အကုန်လုံးစုပါတယ်အဲ့ဒီဟာကို local catchment water လို့ခေါ်ပါတယ်2060ရောက်တဲ့အခါမှာစင်ဘူမြေဧရိယာရဲ့90ရာခိုင်နှုန်းပုံမှာကြားလာတဲ့ရေတွေအားလုံးကိုပြန်ပြီးတော့သုံးတယ်ရင်မှတ်တာပါလေအခုနောက်ဆုံးတည်လိုက်တဲ့မရီနာရေကန်ကဒါစင်ဘူရဲ့15ခုမြောက်ရေကန်ရင်းတစ်ခုဖြစ်လာပါတယ်စင်ဘူမှာစုပေါင်း9နင်းရေကန်18ခုရှိတယ်အဲ့ဒါ1000လောက်ရှိတဲ့မိုးရေကန်ဧရိယာရေတွေကိုစုပါတယ်အခုဆိုလို့ရှိရင်အဲ့မိုးရေစုနိုင်တာစုပေါင်းစင်ဘူရေလိုအပ်ချက်ဆရာခိုင်းလုံးတည်ရှိလာပါတယ်1065ခုနဲ့မလေးရှားနဲ့ရေလိုအောင်မြေရတဲ့အခါမှာအဲ့ရေကတို့ရဲ့အဓိကရေအရေးမြစ်တစ်ခုဖြစ်လာပါတယ်ဟုတ်ဒီမှာရေတွေကိုတည်ဖို့အတွက်သူတို့မြစ်တွေမြောင်းတွေတူးမြောင်းတွေလုပ်ပေးထားတယ်မြစ်စုစုပေါင်း32ခုရှိတယ်မြောင်းနဲ့တူးမြောင်းနဲ့အဲ့ဒီမြစ်တွေအရှေ့ကစုစုပေါင်းကီလိုမီတာ 8000 လောက်တိရှိတယ
်ဒီရေကိုစုဆောင်တဲ့အခါမှာမြွာချတဲ့မိုးရေကိုဒီတိုင်းရှုတာပါလားဆရာဘယ်လိုပုံစံနဲ့ရှုပါလဲ
မိုးပေါ်ကကျလာတဲ့ရေတွေကိုသူတို့ပထမမြောင်းနေရနေတစ်ဆင့်ရေကန်နေတဲ့ကိုရောက်လို့ကဲ့ရတယ်မြောင်းတွေကိုဒီတိုင်းဖြစ်ကြစမ်းတူးလိုက်တာမဟုတ်ဘူးတော့ရေမြောင်းဒီဇိုင်းကိုတွက်ချက်တယ်ဒီ area မှာမိုးရေလည်းမပြောမိုးရွာတယ်ရေခမ်းနဲ့မိုးရေခမ်းနဲ့ area water catchment area ဘယ်လောက်ရှိတယ်အများဆုံးမိုးရွာတဲ့အချိန်မှာရေဘလောက်လောက်ထိဒီထက်ကိုစီးလာတယ်အဲ့ဒီပုံမှာအခြေခံပြီးတော့ရေမြောင်းရဲ့ဒီဇိုင်းကိုတွက်ပါတယ်နောက်တော့အဲ့ဒီရေမြောင်းတွေကသူဥရေနဲ့ကာဝတ်ပေးထားတယ်ဒီရေမြောင်းတွေကိုဘယ်လိုမှထိခွင့်မရှိဘူးရင်မြောင်းတွေကိုပြည့်စည်အောင်လုပ်လို့ရှိရင်အဲ့ပြည့်စည်ရဲ့ဒူကိုတန်းရိုက်တယ်နောက်တော့ရင်မြောင်းကိုငကူပကတိအခြေအနေရအောင်လို့ပြန်ပြီးတော့ပြင်ပေးရတယ်အဲ့တော့ပြင်ရင်မြောင်းပြည့်စည်သွားတဲ့အချိန်မှာဆုံးရှုံးသွားတဲ့ရေပမာဏအတွက်လို့ပြန်ပြီးရုံပေးရတယ်အဲ့လောက်ဒီလိုစဉ်းမြစ်စကတိတ်ကြထားပါတယ်အဲ့ပဉ္စဏီထဲမှာကြလာတဲ့ရေလေးကိုတုံးရေကလေးကိုတုံးမှာသူရင်မြောင်းသေးသေးလေးတွေနဲ့ရင်မြောင်းကြီးကိုရအောင်ပြန်ပြီးထိထားပါတယ်ရင်တော့အဲ့ဒီရင်မြောင်းတွေကိုသူတို့ကကွန်ကရစ်နဲ့လုပ်တယ်နောက်ကွန်ကရစ်ကရေဆုံးရှုံးမှုများတယ်ဆိုတော့အခုတော့သူတို့ plastic ABS pipe ပေါ်တယ်အဲ့ဒီ ABS pipe နဲ့ကဲ့ပြီ
းဒီရေတွေကိုယူတဲ့အခါမှာဆစ်ပြီးတော့ယူတဲ့ပုံစံတက်မြစ်တွေပါနေနဲ့ရေကိုတန့်စင်တယ်လို့ပြောတယ်အဲ့ဒီနည်းလေးနည်းနည်းလေးရှင်းပြပေးပါဆင
်ရေထဲမှာအငြိမ့်ချင်းတွေပါတာနည်းလေးလေးတက်ပြီးတော့တန့်ရတာတက်ပါလေးလေးရေကိုဒီတိုင်းကန်နေတွေကိုမထည့်ဘဲနဲ့တခါတည်းဆစ်လိုက်ပါတယ်အဲ့လိုဆစ်တော့မှသူတို့ valve retention system ဒီပင်နဲ့ပန်းပင်တွေကိုအလုံးချပြီးတော့ရေလိုစစ်ထား။ရေအနေလေးတော့မှာဆုလိုက်တယ်။သူမိုးရေစစ်ဖို့အတွက်ကိုစကားတွေလုတ်ပေးထား။နေ့စုံတော့ဒီမှာ၄တက်လား၅တက်လားမသိရှိပါဘူး။အဲ့လိုစစ်ပြီးတဲ့နောက်မှာအဲ့ဒီရေတွေကိုမြေအောက်မှာပဲအပေါက်ဖောက်ထားတဲ့ရေပိုက်ကလေးလုတ်ပေးထား။အဲ့ဒီရေပိုက်ကလေးတွေကိုဒီမိုးရေကဝင်လာပြီးတော့မှအဲ့ဒီရေပိုက်ကောင်တွေစစ်ညောင်းနေတဲ့ကိုတွောပါ။အဲ့ဒီကထွက်လာတဲ့ရေတွေမှာဒီဖော့စဖရတ်တို့နဲ့နိုက်ထရိုဂျင်တို့စသဖြင့်အဲ့ဒါတွေအဝင်နှုံးကိုသူတို့စစ်စစ်ကြည့်တယ်။အဲ့ဒီအရာတွေတော်ပြပြစစ်ချလိုက်တယ်။မိုးရွာချလိုက်တဲ့ရေတွေကိုတစ်ဖြည်းနဲ့ညီတွေကိုစိတ်ဝင်သွားစီတယ်။ရေစစ်တဲ့ဆိုရင်လည်းစစ်ပြီးတော့မှမြောင်းတဲ့ကိုစိတ်ဝင်သွားတယ်။အဲ့ခါကျတော့ဒီမိုးရဲထဲမှာပါလာတဲ့အစိတ်တောက်တွေရောတော့မလိုလားတဲ့ဟာရောစစ်ချလိုက်။ပထမဆုံးအစစ်မှာကတဲနဲ့ရင်စစ်ပါတယ်။ပိုက်ကလေးကိုမြှုပ်ထားတယ်။သူကခုနပြောတဲ့ ABS pipe အဲ့ဒီ pipe မှာအပေါက်ကလေးဖောက်ထားတယ်။ကိုယ်တော်ကစစ်ပြီးသားရေတွေကအဲ့ပိုက်ထဲကိုဝင်လာတယ်ဝင်လာပြီးတော့မှညောင်းတွေကိုစီးသွားတယ်အဲ့လိုအဲ့ဒါကို valve retention system ခေါ်ပါတယ် rain garden လို့ပြောလဲခေါ်တယ် rain garden ကချိန်လေးလုပ်ပေးထားတယ်အဲ့ထက်မှာသပင်းလေးစိုက်ထားတယ်ပင်လေးတွေမြက်တို့ပန်းပင်တို့အဲ့ဒါလေးစိုက်ထားတယ်အဲ့လိုစင်းရင်းနဲ့ခါရဲနဲ့တန်းစင်လိုက်တာပေါ့ရေကတော်လေးတန်းစင်ပြီးသွားဖြစ်သွားတဲ့အခါကျတော့ဒီလိုလူသုံးဖို့အတွက်ပြန်ပြီးတန်းစင်တဲ့ခါမှာအဆင့်လေးနဲ့ပါတယ်တုံးရတဲ့ chemical လေးနဲ့ပါတယ်ဒါလို့ပြောပစ္စည်းလေးနဲ့ပါအဲ့ဒါလို့
ဒီရေမြောင်းဒီဇိုင်းတွေကိုပဲပုံမူတည်ပြီးတော့စဉ်းစားပြီးလုပ်ထားတာပါလေဆင
်ဟုတ်ကဲ့ရေမြောင်းဒီဇိုင်းမှာကပထမဆုံးမိုးရေလက်မှစဉ်းစားတယ်ဒီနေရာမှာမိုးရေချင်းဘယ်လောက်ကြွားတယ်လဲမိုးရေခမ်းတဲ့ area စုပေါင်းဘယ်လောက်လဲနောက်တော့မှမိုးအများဆုံးရွာတဲ့အချိန်မှာဒီနေရာမှာစီးတဲ့မိုးရေအားဘယ်လောက်လဲအဲ့ဒီပုံမူတည်ပြီးတော့ရေမြောင်းဒီဇိုင်းလုပ်ပါတော့ရေမြောင်းဒီဇိုင်းလုပ်တဲ့နေရာမှာအများဆုံးရွာတဲ့အချိန်မှာဒီရေကန်တဲ့နေရာတွေကတခြားကိုဘယ်မှရှာတတ်မှာမဟုတ်ဘူး။ဆိုတော့အဲ့ဒီမှာနှစ်ခုတခါတည်းပါတော့တာပေါ့။နောက်တစ်ခုကမိုးရေကိုတန်းနေရအောင်လေ။နောက်တစ်ခုကရေရှမ်းနဲ့ကြက်တနာကိုလည်းဖြည့်ရှင်းပြီးသားဖြစ်သွားတာ
ဆရာအဲ့ဒီမှာပေါ့နော် ECM set တွေရှိတယ်လို့သိရပါတယ်ဆရာအဲ့ဒီ set ကလေးအကြောင်းနည်းနည်းပြောပြပေးပါဆရာ
ဆိုတော့ရေမြောင်းတဲ့ကိုဝင်လာတဲ့ရေတွေကိုအတန်းနိုင်ဆုံးမညစ်ပတ်တဲ့ရေတွေဖြစ်အောင်လို့ဥရင်းနဲ့ထိန်းချုပ်ထားပါတယ်ဆော့လွေးလုပ်ငန်းတွေကထွက်လာတဲ့ရေတွေကရေညစ်တွေများတယ်ဒီလုပ်ငန်းကွန်တွေကဆော့လွေးလုပ်ငန်းကွန်တွေထွက်လာတဲ့ရေတွေကိုဒီတိုင်းမြောင်းနေတော့မပြည့်အောင်အဲ့ရှုံရေတွေကို silk control နဲ့ပထမတစ်ခါစစ်တယ်စစ်ပြီးတော့အဲ့ဒီရေတွေကိုရေခိုင်းတွေလုပ်ပြီးတော့ဆော့လွေးလုပ်ငန်းတွေမှာတူလောင်ထားပါတယ်ရေခိုင်းတွေကိုရောက်လာတဲ့ရေတွေကိုသူတို့ ECM machine နဲ့စစ်ပါတယ်အဲ့ ECM machine ကဘာလုပ်ပေးလဲဆိုလို့ရှိရင်ဒီရှင်နဲ့ရေးထဲမှာပါလဲရှင်နဲ့အနေဖြစ်တယ်ကိုနောက်ပြရစင်းနဲ့တစ်ပလုံးစစ်ထုတ်လိုက်တော့ဒါမှလည်းထွက်လာတဲ့ယူလေဒီတိုင်းမြောင်းနယ်ကိုချလို့မရအောင်တော့မြောင်းနယ်ကိုချဖို့တူသူတို့ရေးသတ်မှတ်ပေးတာအဲ့ဒါတော့ PSS လို့ခေါ်တယ်ပါဝင်နှုံးက50သတ်မှတ်ထားအဲ့ပါဝင်နှုံး50ရှိမရှိကိုပြန်ပြီးတော့တိုင်းပြရတယ် PSS monitoring system လို့ခေါ်တယ် total suspected solid PSS 50ကျော်သွားလို့ရှင်စက်ကဘယ်လိုအမြောင်ပြလဲအဲ့ဒီမိငီလေးကလဲလာပြီးတော့ချက်ပြီးတယ်အဲ့ဒီထွက်လာတဲ့ရေတွေမှာရေပြောင်းတွေကိုပြည့်ရတယ်ရေပြောင်းတွေကိုပြတ်တာမှာ CCTV နဲ့ဒိတ်ခါပြတယ်စကားမလေးကြားလို့ရှင်တပ်ပုံလို့ဆိုတော့အင်တာနက်ရှိတဲ့နေရာမှန်တဲ့နေရာမှာဒီရေမြောင်းကထွက်လာတဲ့ရေတွေကိုကြည့်လို့ရတယ် real time system နဲ့အဲ့လိုပြထားတယ်ဒါပြီးတော့အဲ့ဒီအမှုံမွားပါတဲ့နှုန်း TSS monitoring system ကလည်းပဲ5မိနစ်ကိုတစ်ချိန်သူတို့မှတ်တမ်းယူပါတယ်သူတို့တတ်မှတ်ထားတဲ့အဲ့ဒီစัญญုံနေနဲ့ကဲ့ညီမှလာရင်အဲ့ဒီရေကိုရေမြောင်းနဲ့ကိုပြစ်ခွင့်ပြုတယ်။အဲ့ဒါအဲ့ဒီ ECM machine နဲ့ TSS monitoring system ပါ။ဒီကလေးဒီတိုင်းရှိတဲ့တွေကိုပို့ချလို့ရှိရင်သူတို့ဒဏ်ကိုကြီးမားရိုက်ပါတယ
်။ဦးရင်းငယ်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်မယ်။
တို့ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာသတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုတို့ခင်မျိုးသက်ကတင်ပြပေးမှာပါ
ယူကရိန်းနိုင်ငံအရှေ့ပိုင်းဘတ်မုန်မြို့မှာတောက်ကြံတွေကတိုက်ပွဲတွေပြင်းထန်နေပါတယ်ရုရှားဘက်ကနေကူးပြီးတော့တိုက်ပေးနေတဲ့ဂျေဇက်တပ်တွေပေါ်မှာယူကရိန်းတပ်တွေကအသာစီးရနေတယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးဟန်နာမီလာကပြောပါတယ်ဒီမြို့မှာရုရှားတပ်တွေရှိနေသေးပေမဲ့တမျိုးလုံးကိုတော့ထိမ့်ချုပ်မထားနိုင်တော့ဘူးလို့ပြောပါတယ်။ဒီမျိုးတိုက်ပွဲတွေအတွင်းတေဆုံးပျက်စီးမှုတွေကြီးမားတယ်လို့နှစ်ဖက်စလုံးကဝန်ခံထားပါတယ်။အချမ်းသာဆုံးဒီမိုကရေစီနိုင်ငံ9နိုင်ငံပါဝင်တဲ့ G7 အဖွဲ့ခေါင်းဆောင်တွေဟာနျူကလ িয়ার ကင်းမဲ့တဲ့ကမ္ဘာကြီးအဖြစ်နျူကလ িয়ার ချင်းချောက်မှုရန်ကင်းဝေးဖို့ဂျပန်နိုင်ငံဟီရိုရှိမားမှာတောက်ကြံကကြေညာပြုခဲ့ကြပါတယ်။အားလုံးရဲ့လုံခြုံရေးအတွက်နျူကလ িয়ার လက်နက်တွေကင်းစင်ပြီးအောင်မြင်တဲ့ကမ္ဘာကြီးကိုဖန်တီးကြဖို့အတွက်ခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂထရီတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကဒီ G7 ခေါင်းဆောင်တွေကိုနျူကလ িয়ার လက်နက်အသုံးမပြု၍မူဝါဒချမှတ်ဖို့နဲ့နျူကလ িয়ার လက်နက်နိုင်ပိုင်ဆိုင်တဲ့နိုင်ငံတွေကဘယ်အခြေအနေမျိုးမှမဆိုသူတို့ရဲ့လက်နက်တွေကိုမသုံးမှာမဟုတ်ဘူးလို့ကြေညာပေးဖို့အတွက် G7 ခေါင်းဆောင်တွေကိုတိုက်တွန်းပါတယ်ပြီးခဲ့တဲ့တနင်္လာနေ့မှာမြန်မာနိုင်ငံကိုဝင်ခဲ့တဲ့မောခါမုံတိုင်းရဲ့ဒဏ်ခံရသူတွေကိုကုလသမဂ္ဂကအရေးပေါ်ဆန္ဒရိတ်ကအကူအညီတွေဖြန့်ဖြူးပေးခဲ့ပါတယ်။ကုလသမဂ္ဂနဲ့မိဖက်အဖွဲ့တွေဟာဒေသရင်းလိုအပ်နေသူတွေအတွက်အကူအညီတွေကိုကြေကြေပြန့်ပြန့်ပေးနိုင်ဖို့အာဏာပိုင်တွေစီကခွင့်ပြုချက်ကိုစောင့်ဆိုင်းနေဆဲပဲလို့ပြောပါတယ်။မြန်မာနိုင်ငံကဒီမောခဒဏ်ခံရတဲ့လူမှုတိုင်ဝမ်ကိုအကူအညီပေးဖို့အတွက် UK ကနေကနူးအရေးပေါ်တုံ့ပြန်မှုအဖြစ်အရန်ငွေဒေါ်လာ1.5 သန်းကိုပေးအပ်မယ်လို့ကြေညာလိုက်ပါတယ်။
နောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့စုဘဲ ATF တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းထိုမီတာ3251တို့ကနေဖမ်းယူနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်မှာ thank you type ပ
This program has come to you from the Voice of America, Washington.